Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်သတင်းတစ်ချက်ကာလမှာအားလုံးကိုရော့စိတ်ပါအေးချမ်းကြပါစေရှင်ဒီကနေ့အောက်တိုဘာလ10ရက်စနေနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတရိုက်တင်ပြနေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်းပါမတ်အင်ဂျင်နိုင်တဲ့အတူဒီနေ့ထစ်တဲ့ရောက်သတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေတဲမှာတော့ရုရှားအဓိကပို့ဆောင်ရေးတရာကြီးဒီနေ့ပဲကာဗွန်ကြောင့်မီလောင်အပြည့်အစည်ကြီးသွားခဲ့ပါလေ။အိုင်ယာလန်နိုင်ငံမှာတော့ဓာတ်ဆီဆိုင်ပောက်ကွဲမှုကြီးကြောင့်အ ਨੇ ဆုံး9ဦးသေဆုံးခဲ့ရပါတယ်။အမေရိကန်သမ္မတကတော့ကမ္ဘာရေနံစီမတက်အောင်အရန်လှောင်ထားတာတွေကိုထုတ်သုံးမှုပြင်ဆင်နေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစင်မြန်မွေ။
ဆောင်းမတွေကိုနောက်ပိုင်းမှာတင်ဆက်ပေးတဲ့ခါကျရင်တော့ဒီရန်ကုန်နဲ့မန္တလေးမြို့တွေမှာလာပြီးတော့အလုပ်လုပ်ကြတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းကအလုပ်သမားတွေကိုအလုပ်ကဖြုတ်ဖို့အတွက်အလုပ်ရှင်တွေကိုအာဏာပိုင်တွေကဖိအားပေးနေပါတယ်
။သူတို့ကဒုဝနာမှာအိမ်နေပါရဲ့လာငားနေတာဒုဆိုင်မှာလည်းလာစားတောင်းနေကြပဲ။အခုတော့သူတို့ကစုစုပေါင်းတော့ရောက်90တရာလောက်တော့ရှိရဲ့။အခုတော့ပြန်ရမယ်ဆိုတော့ပြန်ကြရအခုအစိတ်ရောက်ပဲရှိရော်တယ်ဗျ။အခုဆိုင်မှာပဲသူတို့လာစားရင်းနဲ့ပြောသွားတာလေ
။သခိုင်းနဲ့မကွေးဘက်မှာဒီပြည်သူစစ်ကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားမှာတိုက်ပွဲတွေဖြစ်နေချိန်မှာပဲအခုလိုမျိုးဒီလာရောက်ပြီးတော့အလုံးလုံးနေတဲ့ဒေသခံတွေဖိအားပေးခံနေရတာပါအပြည့်အစုံကိုတို့အတန်အစီအစဉ်ကြရင်သိရမှာပါဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကွာအစီအစဉ်ကြရင်တော့အမျိုးသားယဉ်ကျေးမှုမတူကွဲပြားတဲ့လူအဖွဲ့အစည်းနဲ့လူနည်းစုအခွင့်အရေးတွေအကြောင်းကိုဆွေးနွေးထားပါတယ်တခါသတင်းမီဒီယာတွေအပေါ်မတရားဖိနှိပ်နေမှုကိုစစ်ကောင်စီအနေနဲ့ချက်ချင်းရပ်ပါလို့ဥရောပပါလီမန်တောင်းဆိုလိုက်တဲ့အကြောင်းပါတဲ့တပတ်အတွင်းမြန်မာသတင်းစုစည်းချက်ရုရှားသိမ်းထားတဲ့ယူကရိန်းမြို့တွေကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်တဲ့အကြောင်းပါတဲ့နိုင်ငံတကာသတင်းစုစည်းချက်တွေကိုဒီကနေ့ညဘက်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့မတ်အင်ဂျင်နီယာတို့ကကြေညာပေးကြပါမယ်ရှင
်ရုရှားကိုယူကရိန်းဘက်ကတံပြန်ထိုးစစ်ဆင်နေချိန်မှာပဲရုရှားရဲ့အဓိကသေယူပို့ဆောင်ရေးတရားကြီးဒီနေ့ကာဗွန်လောင်မီလောင်ပျက်စီးသွားခဲ့ရပါတယ်။ကာဗွန်ကြောင့်မီလောင်ပျက်စီးသွားခဲ့ရပါတယ်။ယူကရိန်းလက်အောက်ကနေရုရှားသိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားနိုင်ငံခြားဆက်သွယ်ထားတဲ့ဒီတရားကြီးရဲ့ခရိုင်းမီးယားဘက်ကလာတဲ့အချက်မှာဒီနေ့မနေ့6:09မိနစ်မှာကာဗွန်ပောက်ကွဲပြီးလောင်စာစီတင်ရင်9စီးမီလောင်သွားတယ်လို့ရုရှားရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကော်မတီကထုတ်ပြန်လိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုယူကရိန်းဘက်ကပြန်လည်တိုက်ခိုက်သိမ်းယူနေချိန်မှာ2014ခုနှစ်ကတည်းကရုရှားသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုဆက်သွယ်ထားတဲ့တခုတည်းသောကတ်စ်တရာကြီးဒီနေ့မနေ့ကြီးကြီးမားမားပျက်စီးသွားတာပါရုရှားသမ္မတဗလာဒီမာပူတင်ကလည်းသူ့ရဲ့အမိန့်အရမှာ2018ခုနှစ်ကစဖွင့်ခဲ့တဲ့ဒီတရာကနေရုရှားကလောင်စာစီပါဝင်ကုန်ပစ္စည်းတွေအဓိကတင်ပို့ခဲ့ပြီးလက်ရှိမှာတော့ရုရှားစစ်ပစ္စည်းတွေကိုယူကရိန်းကိုအဓိကတင်ပို့တဲ့လမ်းကြောင်းဖြစ်လာနေပါတယ်ယူကရိန်းကိုကြီးကျော်စစ်ဆင်ချိန်တစ်လျှောက်မှာတော့ဒီတရားကြီးကိုလုံလုံချုံချုံထိန်းနိုင်ပါလေလို့ရုရှားကပြောလာခဲ့ပြီးတကယ်လို့ယူကရိန်းကဒီတရားကိုတိုက်ခိုက်လိုက်ရင်တော့ပြင်းပြင်းထန်ထန်တုတ်ပြန်ရလိမ့်မယ်လို့လည်းခြင်းချောက်ခဲ့ပါသေးတယ်ခင်ဗ
ျယူကရိန်းနဲ့ပတ်သက်လို့ရုရှားနဲ့အနောက်နိုင်ငံတွေကြားနျူကလ িয়ার ပဋိပက္ခဖြစ်နိုင်ခြင်းအပေါ်စိုးရိမ်မှုတွေကြီးထွားနေချိန်မှာတရုတ်ကဒီအကြက်တဲကိုဖြေရှင်းပေးနိုင်မလားဆိုတဲ့မျှော်လင့်ချက်တွေရှိနေပေမဲ့လေးလာသုံးသက်သူတချို့ကတော့ရုရှားရဲ့ဩစာကြီးမားတဲ့မဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့ပါဝင်ကူညီဖြေရှင်းလို့စိတ်ရောဖြေရှင်းနိုင်စွမ်းရောမရှိနိုင်ဘူးလို့ပြောဆိုပါတယ်ရုရှားသမ္မတပူတင်အပေါ်လွှမ်းမိုးနိုင်တဲ့သူရှိမယ်ဆိုရင်ဒါဟာတရုတ်ပဲဖြစ်တယ်ဆိုပေမဲ့လည်းတရုတ်သမ္မတရှီကျင်းပင်လက်အောက်တရုတ်နိုင်ငံသားရဲ့မူဝါဒဟာကမ္ဘာအရေးထက်ပြည်တွင်းအရေးသာပထမဖြစ်တယ်ဆိုတဲ့မူကြောင်းဂျာဝင်ဆောင်ရွက်ဖို့အခြေအနေနဲ့တော်ကိုလန်ဒန်ဆိုရက်စ်တက္ကသိုလ်ရဲ့တရုတ်ရေးရာဌာနဒါရိုက်တာစတီဗ်ဆောင်းကထောက်ပြပါတယ်တရုတ်ဆိုရအနေနဲ့ကမ္ဘာရေးရာကိစ္စတွေမှာပါဝင်မယ်ဆိုရင်အားသာချက်ဒါမှမဟုတ်အားနည်းချက်ရှိမရှိဆိုတာကိုချိန်ဆမှာဖြစ်တယ်လို့စတီဗ်ဆောင်းကသုံးသပ်ပါတယ်ဒါပေမဲ့လည်းလေးလာသုံးသပ်သူတချို့ကတော့ဒီအချက်တဲကိုဖြည့်ရှင်းဖို့တရုတ်အနေနဲ့အမေရိကန်ကိုအကူအညီပေးမယ်ဆိုတဲ့မလုံအနေငယ်ရှိနေတယ်လို့လည်းသုံးသပ်ပါတယ်အဲ့ဒါကတော့သမ္မတဘိုင်ဒန်အစိုးရအနေနဲ့အမေရိကန်တရုတ်ဆက်ဆံရေးကင်တွယ်တဲ့နေရာမှာအထူးသဖြင့်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အလျှော့အတင်းပြုလုပ်မယ်ဆိုရင်တရုတ်ကရုရှားကိစ္စမှာကူညီပေးနိုင်တဲ့ဆိုတဲ့အခြေအနေမျိုးဖြစ်လာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ရှင်
။ကမ္ဘာရေနံထုတ်နိုင်ငံတွေကရေနံရှော့ထုတ်ဈေးတင်ဖို့လုပ်နေချိန်မှာအမေရိကန်ဘက်ကလည်းကမ္ဘာရေနံဈေးမတက်အောင်နှီးလန်းရှာနေပါတယ်။ဥပက္ကဘာရေနံထုတ်ရောင်းချရေးအဖွဲ့နိုင်ငံများအဖွဲ့က ရင်းနှံစီပေပါပေါင်းတန်းချီရှော့ထုတ်ဖို့ဒီဘက်ထဲဆုံးဖြတ်လိုက်ချိန်မှာအမေရိကန်သမ္မတဘက်ကလည်းအရန်လှောင်ထားတဲ့ရင်းနှံများပြားထုတ်ရောင်းဖို့ပါဝင်တခြားနည်းလမ်းတွေကိုရှာဖွေနေပါတယ်။အမေရိကန်ဂျာဖြတ်ရွေးကောက်ပွဲတွေတရင်ငါးဘက်ပဲလူတော်ချိန်မှာလောင်စာစီစစ်တက်ထောက်ခံမှုမကြရအောင်သမ္မတဂျိုးဘိုင်ဒန်ကမဟာဗျူဟာမြောက်73စီအရန်ထိန်းသိမ်းထားမှုနဲ့ဗင်နီဇွဲလားစီတင်သွင်းခွင့်ပိတ်ပင်ထားမှုတွေပေါ်ပြန်ဖြေလျှော့ပေးဖို့စဉ်းစားနေပါတယ်။ဒါအပြင်ရေနံကုမ္ပဏီတွေအနေနဲ့ဝယ်ထားတဲ့လက်ကားဈေးထက်အများကြီးဈေးမတင်ပဲလက်လီဈေးကိုရှော့ချပေးကာစီကိုပိုရောက်နိုင်တဲ့နည်းနဲ့ပိုတွက်ချေကြအောင်လုပ်ရေးတိုက်တွန်းဖို့လဲသမ္မတဘိုင်ဒန်ထက်စဉ်းစားနေတယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဥပက်ရေနံထုတ်နိုင်ငံများအဖွဲ့ကရှီလာကစားတစ်နှစ်ကိုစီပေပါနှစ်သန်းရှော့ထုတ်မယ်လို့ဒီပိုတူနေ့ကဆုံးဖြတ်ချက်မတိုင်ခင်တပတ်အထိအမေရိကန်မှာဓာတ်ဆီဈေးကြအောင်ဘိုင်ဒန်ဆိုရလှုပ်ဆောင်နိုင်ခဲ့ပါတယ်။မနစ်စော်ပိုင်းဈေးထက်တကာလန်ကိုဒေါ်လာကျောင်းထိန်လာနိုင်ခဲ့ပါတယ်။အခုတော့သမ္မတဘိုင်ဒန်ကဥပက်အဖွဲ့ရဲ့ရင်းနှီးရှော့ထုတ်ဖို့ဆုံးဖြတ်ချက်ဟာရေတိုကိုကြည့်ပြီးလှုပ်တာတာဖြစ်တယ်။စိတ်ပြက်စရာကြီးပါလို့ဝေဖန်ခဲ့ပါတယ်။တကယ်လို့ကမ္ဘာရင်းနှီးဈေးတက်လာရင်တော့ရုရှားကျူးကျော်ဈေးအတွက်ဘတ်ဂျက်ငွေပိုထောက်ကူပြည်သွားနိုင်ကအမေရိကန်မှာတော့73စီစီကျဖို့သမ္မတဘိုင်ဒန်ရဲ့ကြိုးပမ်းမှုတွေကိုထိခိုက်သွားစေနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
။အိုင်းလန်နိုင်ငံအနောက်မြောက်ပိုင်းဒေါ်နီဂိုးဒေတာကဓာတ်ဆီဆိုင်တဆိုင်မှာတောက်ကြနေများကပောက်ကွဲမှုဖြစ်ခဲ့ပြီးလူ6ဦးသေဆုံးကြောင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါရယ်ခရစ်လော့ဂျွာမှာရှိတဲ့အဲ့ဒီဓာတ်ဆီဆိုင်မှာပြင်းထန်တဲ့ပောက်ကွဲမှုကြောင့်ဒဏ်ရာရတဲ့လူ8ဦးကိုဆေးရုံတင်ထားရတယ်လို့နောက်ထပ်သေဆုံးသူတွေကိုလည်းရှာဖွေနေကြောင်းအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်ပေးနေကြောင်းအိုင်းလန်ရဲတပ်ဖွဲ့ကပြောပါရယ်ဓာတ်ဆီဆိုင်မှာဖြစ်တဲ့ပောက်ကွဲမှုကြောင့်အနီးအနားကလူနေအိမ်တိုက်ခန်းတွေကိုထိမှန်ခဲ့တာပါအိုင်းလန်အရေးပေါ်ကယ်ဆယ်ရေးဌာနကလည်းပောက်ကွဲမှုဖြစ်ခဲ့တဲ့တောက်ကြာနီတညလုံးကူညီကယ်ဆယ်ရေးတွေကိုလှုပ်ဆောင်ခဲ့ကြပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာနဲ့ပေ900လောက်အကွာမှာရှိနေတဲ့နေအိမ်မှာနေနေတဲ့ကီရန်ဂဲလော့ကာကတော့ပောက်ကွဲမှုအတန်ဟာဘုံပေါက်ကွဲတဲ့အတန်နဲ့တူတယ်လို့ပြောပါတယ်။အိုင်းလန်ရဲတပ်ဖွဲ့နဲ့အတူအရက်ဖက်ကာကွယ်ရေးတပ်တွေကလည်းအကူအညီပေးနေကြတယ်လို့ဒဏ်ရာရသူတွေကိုမြို့တော်ဒဗ်လင်ကဆေးရုံကိုကန်းချေဆောက်ရဟတ်ရင်နဲ့တည်ယူပို့ဆောင်ပေးခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်ကစနေညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာစစ်တပ်ကျူးလွန်မှုကဒေသတွင်းတည်ငြိမ်မှုပေါ်အန္တရာယ်ကြီးနေပြီလို့ကုလမသံမတ်ကြီးဦးကျော်မွန်ထွန်းကပြောလိုက်ပါတယ်။ပြည်တွင်းနဲ့နိုင်ငံတကာဥပဒေကိုအစဉ်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကျူးလွန်မှုတွေဟာဒေသတွင်းတည်ငြိမ်အကျဉ်းမှုပေါ်ကြီးမားတဲ့အန္တရာယ်ကျောက်နေပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မွန်ထွန်းကကုလသမဂ္ဂမှာမနေ့ကသတိပေးလိုက်တာပါ။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က89ချိန်မြောက်ကုလအထွေထွေညီလာခံရဲ့ဥပဒေကြီးရာဆက်ထမကော်မတီအစည်းအဝေးမှာဦးကျော်မွန်ထွန်းကမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေနေရစွန့်ခွာထွက်ပြေးရပြီးဒေသတွင်းလူကြုံရေးပေါ်ဆိုးကျိုးကြီးမားလာနေတယ်လို့အခုလိုတင်ပြသွားခဲ့ပါတယ်
။ The military hunters continue violations of domestic laws and international law have serious implications on regional peace and stability.
ပြည်တွင်းနဲ့နိုင်ငံတကာဥပဒေတွေကိုစစ်ကောင်စီကအစင်တစိုက်ချိုးဖောက်နေတာတွေဟာဒေသတွင်းတည်ငြိမ်အေးချမ်းမှုပေါ်ကြီးမားတဲ့တိုက်ရောက်မှုရှိနေပါတယ်။အဓိကအဖြစ်စစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်လူတသန်းကျော်နေရစွန့်ခွာထွက်ပြေးခဲ့ရပါတယ်ဒီလိုနေရစွန့်ခွာထွက်ပြေးကြသူတွေထဲမှာအမျိုးသမီးတွေကလေးသူငယ်တွေလူကုန်ကူးမှုလိုမျိုးနိုင်ငံကျော်မှုကင်းတွေရင်ဆိုင်ရမယ့်အန္တရာယ်ရှိနေပါတယ်လို့ဦးကျော်မထွန်းပြောသွားတာပါဦးကျော်မထွန်းကဆက်ပြီးတရားမဝင်အာဏာသိမ်းစစ်တပ်အနေနဲ့သူတို့ရဲ့အကျိုးစီးပွားကိုပဲရှေ့ရှုပြီးဥပဒေတွေကိုထင်သလိုပြုမှုနေတဲ့အတွက်နိုင်ငံတွင်းတရားရုံးမှန်သမျှဥပဒေကိုလွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်နိုင်ခြင်းမရှိဘူးလို့လည်းဆက်ပြောခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းကမူလာတန်းကျောင်းမှာဓာတ်နဲ့ခုတ်တနက်နဲ့ပြစ်ခတ်ခဲ့ရလို့တေဆုံးသွားတဲ့ကလေးငယ်တွေအပါအဝင်တေဆုံးသွားသူတွေရဲ့ကြံရစ်သူမိသားစုဝင်တွေဒီနေ့ဘုံကြီးကျောင်းထဲမှာဘုံကြီးကျောင်းနေထဲမှာကောင်းမှုကုသူတွေပြုလုပ်အမျှဝေခဲ့ကြပါတယ်။ကလေးငယ်တွေရဲ့အလောင်းတွေကိုဘုံကြီးကျောင်းတွေမှာသူတို့ရဲ့ဓာတ်ပုံနဲ့အမှတ်တရပစ္စည်းတွေပန်းတွေနဲ့အတူရေစက်ချအမျှဝေဆုတောင်းပေးခဲ့ကြပါတယ်။ နောင်ဘူးလမ်ဘူးမြို့နယ်ကဒီပြည်နယ်ကကလေးထင်းကျောင်းတဲ့နေ့လေတရေးအိတ်ချိန်ရဲဝင်တန်းဟောင်းလက်ချက်နဲ့အသက်ခံခဲ့ရတဲ့ကလေးငယ်24ဦးအပါအဝင်လူပေါင်း36ဦးရဲ့အလောင်းတွေကိုဖုန်ကြီးကျောင်း3ခုမှာစုပြီးလုပ်တဲ့ဘာသာရေးပွဲထဲမှာတော့မိသားစုဝင်တွေဝမ်းနဲ့ပက်လက်ငိုကြွေးခဲ့ကြပါတယ်ဒီလာတဲ့မွေးဖို့ရှိနေတဲ့ကိုဝင်ဆောင်အမျိုးသမီးကျောင်းဆရာမပါတည်ဆုံခဲ့ရတဲ့အတွက်လဲခင်မုန်းဖြစ်သူအသက်28နှစ်အရွယ် Sixan Saraja ကသူ့မျက်ရည်6လူမတက်ငိုကြွေးရတယ်လို့လဲပြောပါတယ်ဇနီးနဲ့ဒီဝမ်းပိုက်ထဲမှာရှိနေတဲ့ကလေးလေးကောင်းရာသူကတိလားပါစေလို့လဲဆုတောင်းပေးခဲ့တဲ့အကြောင်း AP သတင်းဌာနကဖော်ပြခဲ့ပါတယ်မူရည်မှုနဲ့အလုတ်ကထုတ်ခံခဲ့ရတဲ့ရဲဝင်တန်းဟောင်းတယောက်ကတနေ့တုန်းကကျောင်းထဲဒီကလေးတင်းကျောင်းထဲဝင်ပြီးပြစ်ခတ်ခဲ့တဲ့အတွက်အခုလိုဝန်းနေချင်းအခမ်းအနား၃ရက်ကြာလုပ်ပြီးအာတုပအခမ်းအနားတွေကိုကျင်းပမှာဖြစ်ပါတယ်ရှင
်ဖိလစ်ပိုင်မှာတော့သမ္မတသင်မာကော့စ်ဂျူနီယာတက်လာပြီးရက်တရများမှာဘာမှမမေ့ရရဖြစ်မလာသေးဘူးလို့ဆန္ဒပြခဲ့ကြပါတယ်1986ခုနှစ်တုန်းကလူလူဆန္ဒပြပွဲတွေကြောင့်ပြည်ပကိုထွက်ပြေးခဲ့ရတဲ့အာနာရှီယန်ဖာဒီနန်မာကော့စ်ရဲ့သားဖြစ်သူဘောဘုံမာကော့စ်လိုလူတီများတဲ့အခုသမ္မတကိုလူတွေရာဂနန်းတွေချီသမ္မတယုံနာမှာဒီနေ့မနေ့လမ်းလျှောက်ဆန္ဒပြခဲ့ကြတာပါရက်တရအတွင်းလက်ရှိကျက်တဲ့ဖြစ်ရှင်မှုဘာမှမလုပ်နိုင်သေးဘူးနိုင်ငံသားတွေခံစားနေရပါတယ်မာကော့စ်လို့ရေးထားတဲ့စာရင်းတွေကိုင်းဆောင်ချီတဲ့ဆန္ဒပြသူတွေကိုလုံလင်းရဲတွေဘက်ကလည်းပိတ်ပင်တားဆီးတာတွေလုပ်ခဲ့တယ်လို့ AP သတင်းဌာနမှာဖော်ပြခဲ့ပါတယ်ခင်ဗျ
ဟောင်ကောင်မှာတရုတ်စိုးရဖြုတ်ချဖို့တောင်းဆိုခဲ့ကြတဲ့ဆဲကျော်သက်လူငယ်တချို့ကိုဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအရပြစ်မှုထင်ရှားတဲ့အတွက်လူငယ်ထိမ့်သိမ်းရေးစခန်းမှာ၃နှစ်ထိထိမ့်သိမ်းထားဖို့တရားသူကြီးကစနေနေ့ကအမိန့်ချမှတ်လိုက်ပါတယ်။ဟောင်ကောင်မှာအခုလိုအသက်မပြည့်သေးသူတွေအပေါ်နိုင်ငံရေးအရေးယူအပြစ်ပေးတာပထမဆုံးအကြိမ်ဖြစ်ပါတယ်။စနေနေ့ကဟောင်ကောင်မှာအပြစ်ပေးခဲ့တဲ့အသက်16နှစ်အရွယ်မိန်းကလေးငယ်တဦးနဲ့အသက်18နှစ်အရွယ်လူငယ်3ဦးဟာသူတို့ကိုသူတို့အမြင်ပေးထားတဲ့လူသိနေတဲ့လွတ်လပ်ရေးလူလာတဲ့အဖွဲ့ကအဖွဲ့ဝင်တွေဖြစ်ပါတယ်ရှင
်ကိုဝင်းမင်းနဲ့မတ်အင်ဂျင်နိုင်တို့ကထိတ်တက်ရောက်ကဘာသတင်းတွေကိုကြီးညာပေးကြတာပါရှင်အောက်တိုဘာလ6ရက်စနေနေ့ညဘက် VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသားယဉ်ကျေးမှုမတူကွဲပြားတဲ့လူအဖွဲ့အစည်းနဲ့လူနည်းစုအခွင့်အရေးတွေအကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်တခါဒီမြန်မာစစ်တပ်အတွက်လေယံစီအဓိကဖြည့်ဆည်းပေးနေတဲ့ပူမာစွမ်းအင်ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေတာပါဝင်တဲ့တပတ်အတွင်းမြန်မာသတင်းစုစည်းမှုမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုရန်အကြောင်းပါတဲ့နိုင်ငံတကာသတင်းစုစည်းမှုတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ဒုအတန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာဒီတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းလိုဒေသတွေကနေပြီးတော့ရန်ကုန်မြို့ကိုသွားပြီးတော့အလုပ်လုပ်နေသူတွေကိုအလုပ်ကဖြုတ်ဖို့အတွက်အလုပ်ရှင်တွေကိုအာဏာပိုင်တွေဖိအားပေးနေပါတယ်ဒီအကြောင်းတို့အတန်အစီအစဉ်မှာတင်ပြထားပါတယ်ရှင
်တို့ဟာဆိုင်ရှင်ဆိုတော့တို့အိမ်ကိုလာပြောတာပေါ့မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလုပ်သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့အဲ့တော့ကိုကပြန်ပြောတာပေါ့သူတို့ကမိသားစုလိုဖြစ်နေပြီ20လောက်ရှိနေပြီသူတို့ကလည်းကျွန်တော်တို့လည်းသိပါတယ်ကျွန်တော်တို့ကိုထပ်ကပြောခိုင်းလို့ပါဗျာညာပေါ့
PDF တွေကိုကျွန်တော်တို့ထောက်ပံ့လို့ဒီဖမ်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံလုံးဖမ်းဖို့အတွက်သူတို့တွေကပြင်ဆင်ရလိမ့်မယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်စကိုင်းနဲ့မကွေးတိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲအရှိန်မြင့်တက်လာတာနဲ့အတူအဲ့ဒီဒေသကသူတွေကိုတင်းကျုံတန်ခတ်တဲ့ပုံစံမျိုးတွေလှုပ်လာပါတယ်ရန်ကုန်နဲ့မန္တလေးမှာအလုပ်လုပ်နေတဲ့ငါးမြင်းဆောင်ရှစ်မြင်းဆောင်မှတ်ပုံတင်ကင်ထားတဲ့အလုပ်သမားတွေကိုအလုပ်ဖြုတ်ပြဖို့အတွက်စစ်ကောင်စီခန့်တာဝန်ရှိသူတွေကအလုပ်ရှင်တွေကိုဖိအားပေးနေပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ရန်ကုန်ကလက်ဖက်ရည်ဆိုင်ပိုင်ရှင်မမငယ်တယောက်ပြည့်ခဲ့တဲ့ဇွန်လပိုင်းတုန်းကသူ့ဆိုင်ကမကွေးနယ်စကိုင်းစာတီအလုပ်သမားတွေကိုအလုပ်ဖြုတ်ပစ်ဖို့ဖိအားပေးခံခဲ့ရပါတယ်။ရက်ွက်ရုံကတာဝန်ရှိသူတွေကသူ့အိမ်ကိုလာပြောသွားတာပ
ါ။တို့ဟာဆိုင်ရှင်ဆိုတော့တို့အိမ်ကိုလာပြောတာပေါ့။မမစီကိုလာပြီးတော့ဒီကမကွေးတို့စကိုင်းတို့ကအလုပ်သမားတွေကိုပြန်ခိုင်းဖို့လာပြောတာပေါ့။အ
เออกูอ่ะเปลี่ยนเปล่าบ่ตรุอ่ะมีตาสุโลผิดเลยพี่เนี่ยเสยเราชื่อเลยพี่ตรุอ่ะเลยจนเราเลยตีบาเลยจนเราก็ถ้ากับเปล่าใครหนูบ้าปัญญาบ่ที่ย้ายไปชื่อเลยเว้ยแม่ตัวก็รอตู้สายงาเราตมารีก็ไม่เปลี่ยนใครหมดส่งเพียร์ทาตัววะที่เราพี่อาไปละฮะที่ตากาเกวีเผยรีเนี่ยสกังสีจะเผยรีได้เปลี่ยนแทนนี่เลยสกายเนี่ยมาคุยกันที่ตาแค่นี้กูแต่ไม่เปลี่ยนมาทานนี่เลยเสียหน้าเชียร์นี่พี่ว่าเด็กคู่พี่ปองยาวาเลย เราต้องมาทำการเรียบร้อยเตรียมเงินเตรียมสุยาโรสกายเนี่ยมาคุยกันที่ตาจีจุนีทันดูเรื่องทุกปีทาร์เรงานเดียวกันเนี่ยชิมิซังนั่งงานสิสิกับยากันสังดูเรโกโลกันนี่ทุกปีตาเยจีโอโชยยงเรมาเอเจนไดโนมิยาลาเรจงนิยาวาเรงช่างคนเนี่ยมันได้ได้ที่ตาจีมาเอ็งดูพี่จุนีพี่นิยาโกทุกทางาที่ทายาวาเรงเราเพียวแค่ยาเรสกายเนี่ยตาโกทงาเราการชอบอะไรกูโลคิดยาจีมาที่โลกูเป็นมีคนนิจาราพี่พี่รอเอพี่ไม่ใช่ว่าเราทุกแค่ยาเรจ้ะ ที่โลกูเป็นมีคนนิจาราพี่พี่รอเอพี่ไม่ใช่ว่าเราทุกแค่ยาเรจ้ะปัตมาส่งหน่อตัวเสียเสียตัวพี่เว้นแต่มีเรื่องเกี่ยวบาร์เรมสกายเอามาคุยเหรอฮะยังงั้นแล้วนักการเป็นปากคารีไม่ใช่แกผู้เป็นแม่กูรอใจป่วยหรือเป็นยันทันนั้นพี่ตาโกจงนิยาราวันยามานายงานสัญญาทุกจันทร์เป็นกังสีเอทุกเป็นเจียสกายนายงานอยู่ในต้นสักคนนั้นอยู่ในมาต้นสักนั้นอยู่ในกันแล้วนักการคู่กันมือจงด้วยนิยาเรลุสู้ทาวาร์เรม มันเด็กก็เสียหน้าแต่งไล่เชงอาซาโลเสียดหาสกายได้งาเนื้อส่งเอ็นจีนนั่งตั้งแต่ท้องเนี่ยมาคุยได้งาเอ็นจีงาเราเลียเจ้ากูมิโชเคเรลูเลียล่าสังจีเผยทุกพิจิตรที่จะฟอร์มยามากาสูบาร์เองที่รู้มีเสียใจเลยเลยจุยกาสกายเนี่ยมาคุยกาลูเรสโซยกงเต็งจงดังคาเดปองแซมเทียนเนลูตัวสิ่งนี้จะต่อเราต้องมาเนี่ยเผยเจ้า SDUMOดีทางดูเอ็นจีมิโอการ์โรกูโลตงตาปาร์เอง เราเท่าแข่งยาลาพี่นายเนี่ยจำปีจากกูอันนี้มีโอกาสคุยเรื่องเสพีเปลี่ยนแปลงไปเลยเราไม่ใช่ใครที่มาลุ้นเรื่องนี้คุยเรื่องปุ๋ยนายเนี่ยเราจะเอาจริงกูจะซื้อเลยจ้าเราจะจ้างจริงกูยี่ปุ๋ยมาแต่ที่นี่มีเรื่องเรื่องปุ๋ยนายจะจีบได้จ้าเราไม่ได้แข่งเรื่องปุ๋ยนายจะจีบได้จ้าสู้ไม่กูต้องอะไรยังไม่รู้ตัวมาสู้ยังไม่ได้จ้าเราคุยจีบยาวะเสียงหนุ่ยกันเนี่ยจำปีจากจะส่งที่ยามาไปเว้ เมื่อกี้เนี่ยสกายงาเราตมารีก็เราเข้าไปเจอลูกแต่งจ้าราเรื่อยๆยามานายงาลงสัญญาเราตมารีจะมาเก็บเพื่อเจ้าซีจียูเอ็มงาเปียวาร์เองแต่เมื่อได้งาเราตมารีก็จะเอาใจมิชิย้อนมาไปว่าเราเข้าไปแค่เรื่องสายงูเรามาช่างงงลายตายากะยามาเบสเด็กส์กามันสายงูเลยปาบาร์เองเราเข้าไปยังเรื่องเราตมารีเนี่ยดูแต่งาอินดาวิวโบจูซาเขมเมตุลุยลงจงยี่เชนุยจังสกายเปียวเขมยาเขวาบุ ยามาเล็กฟอจงอะไรสกายเนี่ยมึงคุยกับเราตมารีสันเลือกโลกเราเข้าเคเรลุซีจียูเอ็มงานนี้ตียาวาร์เองไปเช่นที่ตัวก็รอที่พิเศษงูมันที่ชิลายาบุโซบีเราตมารีก็เปลี่ยนเลขคันท่าเขวาร์เองที่ลูกเราเข้าไปจ้าเรียยังงูเนี่ยจะช้าในอารีมาพิเศษนี่ละวะออกัสลาเลรองอะไรสิจักกาคันท่าเรอโอโชยมูริฮะยังงูตลาดมีกูจะรักสิมันกินน้ำมาชีเดสัตว์สายปันเชนุยกงซงสายปันเชนุยกู
มาคุยเนี่ยสกายงาเราตมารีก็ทบทวนพี่อาไปเกวาร์เองที่จ้างงูตีเลยสิมันไงน้ำมาชีเลยทำไมสายปันเชนตัวก็กูรู้เปล่าเปล่าวาร์เองตัวก็ตัวน้ำมาเอ็นยี่ไปหลังงานเนี่ยทุกสายมาเวลาซาต้องนี่จ้าเว้ยกูรอตัวก็ซื้อบ้านเนาะยังงาเสียดียาละก็ใช่กูรอเปลี่ยนยามเมื่อสัวเปลี่ยนใจกูเสียดียาไปใช่เลยเด็กกูใช้มาเวลาซาเนี่ยเปล่าวาร์เลย
ฉันก็มาเล่าเล่าใจเลยสกายเนี่ยมาคุยกับตุลีฮะไอ้ที่ตายเนี่ยตัวเล็กเล่าชามูรีเนี่ยพามามาสายมูโลมาคุยใจงาพี่เพื่อนสุรวรรณลุชเชนไลน์สปีอาร์เอสเซอซีเจ้าฮาจูลีกาสกังสีเลวยาปอจงยันเจ้าสวาร์เองบีดีเอฟีกูจะรู้ท้าวเป็นลูกดีแพนเนี่ยสมุทรสีเนี่ยจะรู้ที่ฉันนั่งเล่าข้ามูด้วยตุลีฮะพี่เสียงอะไรเนี่ยทางจีกีเจ้าด่าลูกจะนั่งเล่าทางเนี่ยเทศธรรมะเลยยามาบอกไอ้ตอนแม่เลยจะรู้มาก็ดีนั่งเล่นในมห
ရောကြသွားမှာမဟုတ်ဘူး။အဲစစ်ကောင်စီကသာလူလူထောက်ခံမှုကိုအဝစီးစီးကျဆင်းနေတာ။အဲဒီကျဆင်းနေတဲ့အချိန်မှာတို့တွေဒီလူလူစီယုံရေးလုံးမဲ့လုံးရမယ်စားကိုလို့နှိတ်ကွရေးကိုအဲတွားနေတယ်ဆိုလို့ရှိရင်စစ်ကောင်စီကကိုယ်တိုင်ရင်းကိုကျူးလာတယ်။အဲတော့အလုံးလုံးဆရာမရှိတဲ့သူကတော့နော်လုံးဆရာမရှိတဲ့အလုံးသမားကတော့ဒီစစ်ကောင်စီကိုနော်အမြင့်ပြုတ်တော်လန်မှုဒီဒီတတိပဲတို့မှာရှိလိမ့်မယ်။
2019ခုနှစ်မှာထုတ်ဝေတဲ့ UNFPA ရဲ့ကြားဖြတ်သံကောင်းစဉ်အရစကိုင်းတိုင်းတွင်းလူဦးရေ 5.3 သန်းကျော်နေထိုင်နေပြီးမကွေးတိုင်းမှာတော့ 3.8 သန်းနေထိုင်ပါတယ်။စစ်တပ်ရဲ့လုံရဟာလူတဦးတယောက်ရဲ့နိုင်ငံရေးယူဆချက်ဒါမှမဟုတ်တခြားယူဆချက်အားဖြင့်ဖြစ်စေနိုင်ငံနဲ့ဆိုင်သောဒါမှမဟုတ်လူမှုအစဉ်တန်နဲ့ဆိုင်သောစစ်မြစ်အားဖြင့်ဖြစ်စေပြည်စည်းဥစ္စာဂုဏ်အားဖြင့်ဖြစ်စေမျိုးရိုးစာတီအားဖြင့်ဖြစ်စေအခြားအစဉ်တန်အားဖြင့်ဖြစ်စေခွဲခြားခြင်းမရှိစေရဆိုတဲ့လူ့အခွင့်အရေးကြီးညာစာရန်ပါအချက်ကိုချိုးဖောက်ရကြနေပါတယ်။အဲ့ဒီကြီးညာစာရန်ထဲမှာလူသားတိုင်းဟာမိမိနိုင်ငံရဲ့နယ်နိမိတ်အတွင်းလွတ်လပ်စွာသွားလာရွှေ့ပြောင်းနေထိုင်ခွင့်ရှိရဆိုတဲ့အချက်လည်းပါရှိပါတယ်။ရန်ကုန်ကစက်ရုံအလုပ်သမားတွေဒါမှကမြန်မာနိုင်ငံရဲ့တခြားဒေသကအလုပ်သမားတွေဟာလည်းနိုင်ငံမှာအာဏာသိမ်းခံလိုက်ရခဲ့ကမြေရောင်းမှုတွေနဲ့ပြည်နေခဲ့ပါတယ်။အလုပ်သမားအများစုဟာအချိန်ပြည့်အလုပ်တွေမရနိုင်တော့ပဲကြာရနေစားအလုပ်တွေလုပ်ရင်အမျက်ထုတ်ခံရတာကိုရင်းစည်းခံနေကြရတာပါကုမ္ပဏီတွေဘက်ကအချိန်ပိုကြီးမပေးတော့တာနဲ့နှုတ်နဲ့သာမကကိုတိလက်ရောက်နိုင်တဲ့စီနေလောက်တာတွေရှိတယ်လို့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်အမျိုးသားညီညွတ်ရေးဆိုရာကတော့စကိုင်းနဲ့မကွေးကအလုပ်သမားတွေအပေါ်ခွဲခြားဆက်ဆံခံနေရမှုတွေကိုအရေးယူမယ်လို့ဩဂတ်လတုန်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အန်ယူဂျီရဲ့အလုပ်သမားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နီကတော့လက်ရှိလုံဆောင်နေတဲ့အချက်တွေကိုအခုလိုရှင်းပြပါရစေ
။တကယ်လို့သက်တည်ခိုင်မရပါဖြစ်ဆိုလို့ရှိရင်တော့မြို့သမဝန်ကြီးဌာနဘက်ကနေတည်းမဟုတ်ဖိနေတခြားသောဒီပြမှုတွေပေါ့နော်တခြားသောဥပဒေတွေညှပ်ပါတာအရေးရှိဖို့အတွက်ကိုကျွန်တော်တို့စီစဉ်ဆောင်ရွက်ရမှာဖြစ်ပါတယ်။ဟိုတာမန်ဖိနေမှုမဟုတ်ဖိနေဒေါ်လန်ယူစန့်ကျင်တော့လူခွင့်ကြီးချူဖောက်မှုရောအဲဒီလိုမျိုးပေါ့နော်ဆက်ကစားဘက်ကိုစကားစားကိုအလုပ်ကြည့်ပြုတ်နေတာပေါ့ဒီလိုမျိုးကျွန်တော်တို့နိုင်ငံရေးပြစ်မှုရာဇဝတ်ပြစ်မှုဒီလိုအဲနောက်အခွင့်အရေးချုပ်ဖောက်မှုဒါမျိုးတွေသူကအကုန်စုံနေတဲ့ပြစ်မှုကြီးကြီးဖြစ်နေတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အချက်လက်ထောက်ထားတွေတော့အခိုင်အမာရှားနေပါတယ
်အလုံးပြုတ်ခံရတဲ့စကိုင်းတိုင်းကကိုထုံးကတော့သူ့ကိုမိခိုနေရတဲ့မိသားစုတွေရဲ့စာဝင်နေရေးအတွက်ဘလို့ရှေ့ဆက်ရမလဲဆိုတာကိုတွေးမြင်အောင်ဖြစ်နေမိပါတယ်နောက်ထပ်အလုပ်တစ်ခုရဖို့ဒီမှတ်ပုံတင်ကိုပဲအကြောင်းပြနေမယ်ဆိုရင်ဘဝမှာရှင်သန်ရက်တွေကိုခက်ခဲသွားသည်လို့ဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားသလိုအတန်တချို့ကိုလည်းအစားထိုးဖတ်ထားပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 9:00 တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။အောက်တိုဘာလ10ရက်စနေနေ့ညပိုင်း VOA အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းက VOA ထုတ်လွှင့်ခဲ့တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ထဲမှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့မိန်းကလေးတွေရဲ့ဝတ်စားစီရင်မှုကသာမြမရင်ကျေးမှုကိုထိခိုက်စေတယ်လို့သောရချင်းတယောက်က VOA ကိုစာရေးသားပေးပို့ပါတယ်။ဒါကြောင့်အမျိုးသားရင်ကျေးမှုကိုရည်ညွှန်းပြောကြတဲ့အခါမှာမတူကွဲပြားတဲ့လူ့အခွင့်အရေးမှာပါကိုဆိုလိုတာလဲဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်။တမျိုးသားလုံးလက္ခဏာနဲ့အမှတ်လက္ခဏာနဲ့တန်ဖိုးတွေကပါပါလေ။ဒီမိုကရေစီဆိုတာနဲ့အများစုဖြစ်တဲ့ဗမာဗုဒ္ဓဘာသာယဉ်ကျေးမှုကိုအမျိုးသားယဉ်ကျေးမှုအဖြစ်အနည်းစုကလက်ခံတတ်မှတ်ကြရမှာလားဆတဲ့မေးခွန်းတွေပေါ်လာပါတယ်။ဒီအချက်တွေကိုအမျိုးသမီးအခွင့်အရေးဆောင်ရွက်နေတဲ့ဒေါ်မေးစပယ်ဖြူနဲ့ဥတ္တမောင်တန်းကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်ရှင်။
ဒီတော့မှာတော့နားဆင်ကြည့်ရှုသူမလေးရှားနိုင်ငံမှာခေတ္တရောက်ရှိနေတဲ့ပြိဿတယောက်ရဲ့အမြင်ကိုတင်ပြဆွေးနွေးချင်ပါတယ်ကျွန်တော်တို့အစီအစဉ်မှာဆွေးနွေးခဲ့တဲ့အကြောင်းအရာကို သူရဲ့အနေနဲ့မပြောပြရင်မှပထမဆုံးအချင်းပြန်လဲတင်ပြပါစီ။အီရန်နိုင်ငံမှာကတ်ဒီတာကအမျိုးသမီးမာဆာအမီဒီဟာအစ္စလာမ်ထုံးသန်းစင်လာရခေါင်းစီးထားပြီးပဲသဘင်စထွက်နေတဲ့အကြောင်းဘာသာရေးဆိုင်ရာရဲကမြို့တော်တီဟရမ်မှာဖမ်းဆီးတာကိုခံရပါတယ်။သူ့ကိုခေါ်တော်တဲ့စခန်းမှာရုပ်ပြက်လက်ချက်တည်ဆုံတော်ခဲ့ပါတယ်။သူ့မိသားစုတွေကတော့ရဲကသူ့ကိုဖမ်းတဲ့အခါမှာခေါင်းကိုထိုးကောင်းတဲ့ကားကိုတိုက်ခဲ့တယ်လို့ဆွဆွဲခဲ့ကြပါတယ်။ရဲကတော့သူသိဆုံးသွားတာဟာနှလုံးရောဂါကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်လဲဖြစ်ဖြစ်ပါ။သူသိဆုံးသွားတဲ့ဖြစ်ရတဲ့ဆက်နွယ်ပြီးတော့အီရန်နိုင်ငံတက္ကသိုလ်မှာဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့ပါတယ်။အဒီတရင်နဲ့ဆက်နွယ်ပြီးနိုင်ငံတော်လူခွင့်ရင်းနဲ့ကိုချင်းတိုက်ခါဆိုင်ရာပလဲ့အလုပ်အကြောင်းကိုစက်တဘာလ24ရက်နေ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တကဘာအစီအစဉ်မှာအမျိုးသမီးအရေးတက်ချွာလှုပ်ရှားသူဒေါ်ဘေးစပယ်ဂျူနဲ့ကျွန်တော်တို့ဆွေးနွေးကြပါလေဒီဆွေးနွေးပွဲမှာပါလာတဲ့အကြောင်းတရားကတော့မတ်တင်စာဝန်ကျော်နဲ့ဒေါက်တာနန်းမွေဆန်တို့ကိုဖမ်းဆီးခဲ့မှုဖြစ်ပါတယ်အဓိကဆွေးနွေးခဲ့တာကတော့အမျိုးသားယဉ်ကျေးမှုအကြောင်းဖြစ်ပါတယ်ဆရာမပြောခဲ့တာတွေကိုကျွန်တော်တို့ပထမဦးဆုံးစပြီးနားဆင်ကြအောင်ခင်ဗျနောက်ဆုံးမင်းကုန်းပေါ့နော်ဆရာမနော်နိုင်ငံရေးစုံဖြတ်ချက်တွေကိုချရတဲ့သူတွေအနေနဲ့တစ်ဖက်မှာလည်းလူခွင့်ရေးကိုလေးစားရမယ့်စံနှုန်းတွေကိုရှိတယ်တစ်ဖက်မှာလည်းလူတွေအများကြီးကလက်ခံထားကြတယ်အမျိုးသားယဉ်ကျေးမှုဆိုင်ရာစံနှုန်းတွေကိုလက်ခံမှလည်းရှိတယ်အဲ့တော့ဒီနိုင်ငံရေးဆုံးဖြတ်တဲ့သူတွေကိုဥပဒေတွေမူဝါဒတွေကိုချမှတ်တဲ့အခါမှာဘလို့ဆောင်ရွက်သင့်တယ်လို့ဆရာမအကြံပေးချက်ပါတယ
်ဟုတ်ကဲ့ဆရာအမျိုးသားယဉ်ကျေးမှုပါဆိုနေမှာเนาะအဲ့ဒီအမျိုးသားယဉ်ကျေးမှုကဘာလို့အမျိုးသမီးတွေရဲ့ဘဝကိုပဲအမြဲတမ်းလိုက်ပြီးတော့ကန့်သက်ပိတ်ပင်ချုပ်ချယ်ခြင်းနေတာလဲဆိုတာကိုကျွန်တော်တို့ကလည်းနားမလည်တာပါပေါ့အဲ့တော့တကယ်တမ်းမှာဒီစီတော်ပေါ့ဒီအမျိုးသမီးများပေါ့နီနိုးစုံနဲ့ခွဲခြားဆက်ဆံမှုပပရည်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အချိန်မှာကျွန်တော်တို့နိုင်ငံလည်းပါနော်စီတော်တဘောတို့စတုတ်ထဲမှာရှိတဲ့ဒီအခန်း1เนาะ article 1မှာအတိအကျဖော်ညွှန်းထားပါတယ်အမျိုးသမီးတွေကိုခွဲခြားဆက်ဆံရာရောက်တဲ့တလိထုံးတန်းစင်လာတွေယဉ်ကျေးမှုတွေဘာသာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စင့်သုံးမှုတွေအားလုံးကိုအစိုးရတွေကနော်ဒါဥပဒေနဲ့တားမြစ်ပေးဖို့ဖယ်ရှားပေးဖို့အဲ့ဒီလိုမျိုးရိုးရတလိယဉ်ကျေးမှုတွေဘာသာရေးထုံးတန်းစင်လာတွေကိုအတုံးပြူပြီးတော့မှအကျန်းဖက်တာတွေကနေအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့အတိအလင်းဖော်ပြထားပါတယ်ဆရာအမျိုးသားယဉ်ကျေးမှုဆိုတာကိုအကျောင်းပြူပြီးတော့အမျိုးသမီးတွေရဲ့ဝတ်စားဆင်ရဲမှုကိုပဲဖြစ်ဖြစ်နော်ဒီအမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆိုင်တဲ့တို့ရဲ့ဘဝရွေးချယ်မှုတွေကိုကျွန်တော်တို့ကစုဖက်ဖို့စူးစမ်းတာအကျန်းဖက်ဖို့စူးစမ်းတာဟာဒါဟာအမျိုးသားယဉ်ကျေးမှုကိုကာကွယ်စောင့်ရှောက်နေတာမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေပေါ့ကြားဖက်မှုတာဖြစ်ပါတယ်။အဲ့တော့ကျမတို့ဟာအမျိုးသားယဉ်ကျေးမှုအကိုခေါင်းစဉ်တက်ပြီးတော့မှာပေါ့နော်။အမျိုးသမီးတွေရဲ့နေ့စဉ်ဘဝကိုခြေလှယ်ပြီးတော့ထိန်းချုပ်ဖို့စူးစမ်းနေတာကပဲအစိုးရနဲ့မူဝါဒချမှတ်သူတွေရဲ့အလုပ်မဟုတ်ဘူးဆိုတာလေးကိုပဲကျမကအနှစ်ချုပ်ပြောချင်ပါတယ်ဆရာ
။ဒီအမြင်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာခေတ္တရောက်ရှိနေတဲ့ပြည်သက်တူကလည်းအခုလို VOE ကိုစာရေးခဲ့ပါတယ်။
လူခွင့်ရင်းနဲ့ခေတ္တံကပ္ပဆွေးနွေးခန်းအစီအစဉ်မှာဖြေကြားသွားတဲ့ဆရာမရဲ့စကားလုံးကိုစိတ်ထဲမတင်မကျဖြေရလို့ VOE ကိုရင်ဖွင့်လိုက်ပါရယ်အမျိုးသားယဉ်ကျေးမှုဆိုပြီးဘာကြောင့်မင်းကလေးတွေကိုပဲချုပ်ချယ်နေကြတာလဲဆိုတဲ့စကားကိုလုံးဝကန့်ကွက်ပါရယ်ကျွန်တော်တို့အမျိုးသားတွေမှာမလုံမချုံအဝတ်အစားတွေဝတ်ဆင်ပြီးမြမရိုးရယဉ်ကျေးမှုကိုထိခိုက်စေအောင်လုပ်တာမရှိတော့ပါပဲမင်းကလေးတွေရဲ့မစင်မချင်းဝတ်စားဆင်ရင်မှုကြောင့်သာမြမယဉ်ကျေးမှုကိုထိခိုက်ညှို့နှံစေတာပါအမျိုးသားယဉ်ကျေးမှုဆိုပြီးအမျိုးသမီးတွေကိုပဲထိန်းချုပ်နေတယ်ဆိုတော့ဆရာမသိအောင် VOA ကနေတဆင့်အများသိအောင်ပြန်ကြားပေးဖို့တောင်းဆိုလိုက်ပါတယ်
။အခုလိုကျွန်တော်တို့စီစဉ်ကိုစိတ်ဝင်တစားနားထောင်နေအမြင်ကိုလည်းရေးသားပေးဖို့လာတဲ့အတွက် VOA ကတော့ဆရာမဒေါ်စီစွဲပြူကပါမလေးရှားကိုခေတ္တရောက်ရှိနေသူတို့ကိုအထူးကျေးဇူးတင်ပါတယ်လို့ဦးစွာပြောကြားခဲ့ပါတယ်ခဗျ။အဲသူစားကနေဆင်မွားလာတဲ့အကြောင်းလေးတွေကိုလည်းဒီပတ်မှာတော့ကျွန်တော်တို့အဆွေလေးတကြမှာပါဒီမလေးရှားနိုင်ငံကိုခေတ္တရောက်ရှိနေတဲ့သူရဲ့အမြင်ကိုကျွန်တော်တို့နားလည်နိုင်ပါတယ်ဘာလို့လဲဆိုတော့သူတို့ပဲကျွန်တော်တို့အစီအစဉ်ကိုနားထောင်ကြတဲ့သူတွေထဲမှာပေါ့နော်ဒီမတ်တင်စာဝင့်ကျော်နဲ့မတ်နန်းမွေဆန်တို့ဝစ်ပုံစားဖို့ပြုမှုပုံအဲ့ဒီအပေါ်မှာသဘောမကျတဲ့သူတွေအများကြီးဒါရှိမယ်လို့ကျွန်တော်ထင်ပါတယ်ဒီတော့ဆရာမကိုလည်းကျွန်တော်ကတဲ့ပဲမေးပြရစီဆရာမရဲ့တပီဆ ्याम ရဲ့တူမတွေကအဲ့ဒီလိုဝတ်စားပြုမှုမယ်ဆိုရင်ဆ ्याम သဘောကျနိုင်မလား
慢慢嘞，怎么嘞？等你们去点微茶了吧？喏，啊，怎么嘞？等你瑞杜玛瑞啊，龙苗关没说完喏，怎么你奶奶家哈？龙苗关嘛没等到我，这龙苗关破没啥不不喏，怎么没把掉你呢？哎，都我嘞，怎么咱们被别密码吧呗？咱们没嘞，怎么都今年嘛？表叔你家嘞，干啥啊 ？Individual 不喏？啊，这没打手的苦真是也干啥？怎么乱表你啊？好吧。哎呦，怎么罗地表嘞卡嘛嘞？你那也真不错啦，没猜对，没少少点嘞。哎呀，你那怎么罗表你啊？好吧，喏，然后猜对少少点嘞一下吧。哎呀，我怎么罗噶？嘛，牛都没白撇撇，牛大白撇撇啵，喏，哥也认真木嘞。哎，老你吹啊，不罗威啊没啥，没表啊没收啊没，你猜又木啊没收啦？哥，怎么罗噶？找你嘛，电路也罢嘞，没打住嘛，没把那个啊，哥也打的没那个电路也罢嘞。哎，地怎么罗八大爷啊？阿片来呗，怎么罗断电路也罢？但是没在意哈，我不得表皮咯。路那个潘西臭男人们可以上好吧？路那个真拍皮了嘛不？喏，别皮也没可以上好吧？哎，我为什么乖乖表表第四只那吧不？喏，哎，我怎么路来的？那不要你这不路表来看嘛？怎么嘛？你不讲，你还以为是吧？怎么路哈？The very diverse 不？喏，我不都乖表母的，你还是的哪个？啊，路不是嘛？你那皮吧？哎，怎么话人节目都表在，不都人节目表嘛嘞？白露苗哎，人节目怎么话个太太少少播的？今年嘛，表叔在嘛嘞？喏，嘛怎么说？不嘛个钱，个别不值得。哎，怎么哈？第个不嘛露苗哎，人节目过来，哪来太太少少话的咯？不接露苗哎，人节目过来，太太少少没找我问题啊？怎么嘛需要呗？哎，怎么露苗嘛那个嘛？露苗把他乖表叔来说需要看嘛？人节目都表哎，怎么话个白开看个？白露苗的也人节目过，怎么说个？一年比表叔嘛嘞，不喏？哎，人节呀个人节目的哈啊，怎么说个？哦，天天少少破的，怎么都破住吧？特别没嘞，第人节目过，天天少少呀，没说的高兴呢。六五条钱是也，不哇，都也送出去，都也快些了哦，怎么说个？干大家啊，别别也有啊，啊，家里还没等了，第六没等我了，怎么？第个表露姐
，OK， 怎么？人家的人家努力交表来看嘛，不能。等到如果单人啦，就没有没有戏的，人家也不是没有戏的，看家了。帮助你的单薄，就是那么跑出来的。牛大眼节目，哎，你当我进门说的，不如单薄的哈，牛大眼节目都表的。给啥的嘛？巴拉丁的路线嘛，开嘛的嘞。
马路那干嘛 ？Federal Democracy 那干到这。地头那卡嘛，这马路里帮单薄查目里。李家来哪样没？地方啊，阿老的保住奶奶，现在没人过，怎么说？没来没对过呢？阿拉人过，所以你查一下嘛，都保住查一下嘛，是吧？来过呢？哎呦，老老些嘛，然后怎么说呀？怎么说？人家我过啥表嘞？现在没人，单薄查目里，将表妹送人了，露面素皮的，你妈不嘛露面里耶？现在没人，单薄查目里噶呗？谁会想你嘞？过呢？住的偏了，怎么说？人家我过啥表嘞？真给炸的，没了可哪里哟？表嘞卡嘛，怎么说？皮也不脱嘞，那就不干喽。啊，怎么说？地后再提油喽，啥事嘞？地等给炸了个呗，都表你地嘞，对。大哈，怎么说？哦，地等那个老人呢，够啥表嘞？人家木呢，那单薄差木嘞个，切哈表大奶呢，没了可哪里了？我们好得有些。哎，这叫怎么说嘞哈？白露呀哩呀咯，喏，啊咯，露苗大露苗大，啊，八大大八大大，对，怎么说？啊，中文呢？地。我来看奶奶，但不差木对，哦，怎么说？月前比较抛头破六八里面不喏？哎呦，买来表啊没说喏，把它的酷酷呗，上百比了嘛，月前啦，他妈朋友六秒的酷酷呗，够啥表嘞？买来看哪里哦？够啥百比没月前比不啊？些几年路就嘛天嘛嘞不？
好，那就话题那个，明明在过阿南嘞都米了，阿别来奶奶没说嘞，离他无心。就把你那个了跑的，然后我路啊都窄的，大平没路，啊，伢子路跑见都不追个了，哦，我路你呢，现在没属于零零零的现在的把你的心，哦，啊，不就那路没理想，知道要去你的，都路也没我那生来比就那路现在不起来了啊，哦，哎，你路啊，雷塔西的把你的股票，比都路路啊，哎，你当完了，记不住的啦，你米子不加了，没加了的不算，明白吧？他见东的，安达是见东部的，不代表说几乎落不拉不。如果你当我表现，什么不落表现呢
？OK， 哇塞，这个哦，哦 ，party 被批评过呢，哦，这 party 又搞啥表皮哦，哦，那应该
เยเยป่าในเนี่ยฤโอตาเวอยู่จ้ะในตูฤเวဖြစ်ဖြစ်ပေါ့တို့ဟာဒါပြည်သူလူထုကရွေးကောက်တင်ယောက်ထားတာဖြစ်တဲ့အတွက်ပြည်သူလူထုရဲ့ဘယ်လိုပြောမလဲအများပြည်သူရဲ့အတွေးအမြင်ကိုပဲကိုစားပြုရမှာဖြစ်တယ်လို့ကျွန်မကတော့မြင်တယ်ပေါ့เนาะအဲ့ဒီညမှာလဲကျွန်တော်တို့လူမျိုးပေါင်းစုံရှိတဲ့နေရာမှာလူနည်းစုရဲ့အခွင့်အရေးနဲ့လူများစုရဲ့အချက်ဒါကလာပြီးထိတ်တိုင်မတွေ့နိုင်ဘူးလား
ใช่ไหมเป็นลูกชายเนาะเออเราดิโมคราซีมาลูกน้อยสุเนี่ยตบอธาสนะကိုကျွန်တော်တို့ကလေးစားလိုက်နိုင်ရတယ်လို့အဲ့လိုပဲလူနည်းစုတွေရဲ့သဘောထားဆန္ဒတွေဟာပြည့်ပယ်ခြင်းမခံရအောင်လက်လျူရှုခြင်းမခံရအောင်အဲကျွန်တော်တို့ကရွတ်စိတ်ဖို့လေလိုအပ်ပါတယ်ပေါ့เนาะအဲ့တော့ကျွန်တော်တို့မျော်ရည်မှန်းတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်လာမယ်ဆိုရင်တော့လူနည်းစုတွေရဲ့သဘောထားဆန္ဒတွေလည်း အမှတ်တင်ကိတာလက္ခဏာတွေကိုကျွန်တော်တို့စူးစမ်းတိစောက်နိုင်ဖို့အတွက်မျှော်လင့်နေတာပေါ့နော်လူနည်းစုအတွက်ကောလူများစုအတွက်ကောလေးစားလိုက်နာတဲ့တံပိုးထားမှုတွေဘုံတင်ကိတာအမှတ်လက္ခဏာတွေကိုရနိုင်ဖို့ဆိုတာဘလို့မှစစ်အာဏာရှင်အောင်မှာတော့ဖြစ်နိုင်လို့ဆရာကျွန်တော်တို့အဲဒီ Federal ကိုဦးတည်တဲ့ Democratic Nation ကိုတည်ထောင်နိုင်မှသာကျွန်တော်တို့နိုင်ငံမှာအခုလောလောဆယ်မှာဖြစ်ပွားနေတဲ့အငင်းပွားမှုတွေပြိပခါတွေအားလုံးကပြင်းနေမယ်လို့ကျွန်မတူတဲ့အနေနဲ့အမှန်တကယ်ပဲယုံကြည်မိပါတယ
်။ဟုတ်ကဲ့အခုလိုကျွန်တော်တို့ဆွေးနွေးချက်တွေကိုစိတ်ဝင်စားနားထောင်ပြီးပြန်လည်ဆွေးနွေးတင်ပြမင်းမြန်းတဲ့မလေးရှားနိုင်ငံခိတရောက်ရှိနေတဲ့ကျွန်တော်တို့စီစာရေးတဲ့ပုံကိုလည်းကျွန်တော်အများကြီးကျေးဇူးတင်တဲ့အကြောင်းထပ်မံပြီးပြောပြစေ။တခြားသောဆွေးနွေးမင်းမြန်းလို့တဲ့အကြောင်းအရာတွေရှိရင်လည်းကျွန်တော်တို့စီကိုစာရေးသားနိုင်ပါတယ်။နော်တကယ်လို့ဆွေးနွေးချင်တဲ့ဆိုလည်းကျွန်တော်တို့ကဆွေးနွေးဖို့ဖိတ်ခေါ်အပ်ပါတယ်လို့အပြောကြားတော့ပါတယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့အမျိုးသမီးရေးတက်ချွတ်လို့ရှာသူဒေါ်မေးစပဲဖြစ်ပါတယ်ကျွန်တော်တမန်ပါပ
ါ VOA မြန်မာပိုင်းကနေပြီးတော့အခုလိုတင်ဆက်နေတဲ့ဒီအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအချိန်မရွေးပြန်ကြည့်နိုင်ကြပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညဘက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုသတင်းပတ်ထဲမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုဆက်ပြီးတော့စူးစီးတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာစစ်ကောင်စီကမတရားအရေးပေါ်အခြေအနေထုတ်ပြန်ထားတာကိုချက်ချင်းရပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့မရအောင်တားဆီးနေတာတွေကိုချက်ချင်းအဆုံးသတ်ဖို့အတွက်တောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဥရောပပါလီမန်ကဒီသတင်းပတ်ထဲမှာချမှတ်ခဲ့ပါရယ်။တခါမြန်မာစစ်တပ်အတွက်လေယာဉ်စီအဓိကဖြည့်ဆည်းပေးနေတဲ့ပူမာစွမ်းအင်ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေပါရယ်။အခုလိုမျိုးတစ်ပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခံမောင်တို့ကတင်ဆက်ပေးထားပါရယ်ရှင်။
မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေနဲ့အတူတရားမဝင်အုပ်ချုပ်နေတာကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ရက်ကို EU ဥရောပပါလီမန်ကအောက်တိုဘာ6ရက်နေ့မှာချမှတ်လိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့သတင်းမီဒီယာတွေနဲ့သတင်းထောက်တွေအပေါ်နိုင်ငံရေးရည်မှန်းချက်နဲ့ဖန်ဆီးအရေးယူမှုတွေကိုလည်းချက်ချင်းရပ်တန့်ပြီးတော့မတရားသဖြင့်ဖန်ဆီးထားတဲ့သတင်းထောက်တွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ဥရောပပါလီမန်အမတ်တွေကတောင်းဆိုလိုက်ကြတာပါ။အလားတူပဲမြန်မာစစ်တပ်အနေနဲ့ဥပဒေမဲ့ဖန်ဆီးထောင်ချတာတွေညံပန်းနှိပ်စက်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့တခြားမတရားတဲ့လုပ်ရက်တွေအပါအဝင်အကြမ်းဖက်လုပ်ရက်တွေအလုံးပြတ်တမ်းဖို့သတင်းမီဒီယာဝန်ထမ်းတွေကိုတရားမျှတမှုမရှိဘဲတရားရင်ဆိုင်ခိုင်းနေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံအတွင်းသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေအဖြစ်မကြသေးခင်ကပြစ်ဒဏ်စီရင်ခံလိုက်ရတဲ့သတင်းထောက်မှတ်တက်ခိုင်အပါအဝင်ဦးစီသူအောင်မြင့်နဲ့မှညင်ကြီးအေးတို့ရဲ့အမှုတွေကိုမိမောင်းထုတ်ဖော်ပြထားပါတယ်။ ta apin sitat ka ana tain ne a chein kare ga phan si tha de tamara win myin ne naingan daw atai mi ga pauko twa aw san su ji do ko hlut pe pho twa le taung so tha ba de sitat ka thauk pyan tha de taya mwin a ye bo a che ane ko pyan le yauk tain pi a yat ta aso ya pyan le paw paw ye democracy lan chang mo pyan yauk la yin ne ywe kaok khan tha de hlut daw amat twe paw win ne hlut daw atit ko kho yu pe ye do ko le europa parliament song phyat che ma the twin taung so tha ba de Myanmar စစ်တပ်နဲ့ သူ ရဲ့ စီးပွားရေး လုပ်ငန်းတွေ အပေါ် EU က တန်ခါ အရေးယူမှုတွေ ကို ကြိုးဆိုးကြောင်း အောက်တိုဘာ 6 ရက်က ချမှတ်တဲ့ ဆုံးဖြတ်ချက်မှ ဖော်ပြထားသလို စစ်ကောင်စီ ကို နိုင်ငံရေး စီးပွားရေး နဲ့ စစ်ရေးအရာ ကူညီ ပံ့ပိုးပေးနေတဲ့ ရုရှား နဲ့ တရုတ် နိုင်ငံ တို့ ကို လည်း ပြစ်တင် ရှုံချကြောင်း ဖော်ပြထားပါတယ်
Myanmar အရေးဖြစ်ရှင်တဲ့ နေရာ မှာ စစ်ကောင်စီ နဲ့ တိုက်ရိုက် ဆက်ဆံတာ အပါအဝင် ပုံစံ တင်းနဲ့ ချင်းကပ်ဖို့ လာမယ့် နိုဝင်ဘာ လ တဲ့ ကျင်းပမယ့် အရှေ့တောင် အာရှ နိုင်ငံ များ အသင်း ASEAN အစည်းအဝေး မှာ အဆိုး ပြုမယ် လို့ ဖိလစ်ပိုင် သမ္မတ ကပြောပါတယ် မြန်မာ နိုင်ငံ မှာ ပြီး ခဲ့ တဲ့ နှစ် ဖေဖော်ဝါရီ လ စစ် အာဏာ သိမ်း ပြီး နောက် ပိုင်း ပေါ်ပေါက် လာ တဲ့ အကြက် တဲတွေ ကို ဖြေရှင်း ဖို့ ASEAN က ဘုံဘော တူညီချက် 5 ရက် ချမှတ် ထား ပေမဲ့ လက် တွေ့ အကောင့် ထဲ မဖော် နိုင် ဖြစ် နေ တဲ့ အပေါ် နိုင်ငံ တကာ နဲ့ data တွင်း က အားမလို အားမရ ဖြစ် နေ ချိန် မှာ ပဲ ဖိလစ်ပိုင် သမ္မတ Ferdinand Marcos Jr. က မနီလာ မြို့တော် နိုင်ငံ သား သတင်း တောက် အသင်း မှာ အောက်တိုဘာ 5 ရက် နေ့ က ပြော ဆို လိုက် တာ ပါ အနေအဆုံး အနေနဲ့ စစ် အစိုးရ ရဲ့ ကိုယ်စားလှယ် တွေ ဆွေး နွေး ပွဲ စကားဝိုင်း မှာ လာ ပြီး ပြော နိုင် ဆို နိုင် အောင် ခိုင်မာတဲ့ဆိုပြချက်တွေကိုအတူတကွချမှတ်ရမယ်အချိန်တန်ပြီးတော့ပြောကြားခဲ့ကြောင်းလဲရိုက်တာသတင်းမှာဖော်ပြပါရယ်အာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်အောင်ကြိုးပမ်းရမှာပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအဆင့်မြင့်စည်းဝေးတွေမှာအာဆီယံကမြန်မာစစ်ကောင်စီကိုမဖိတ်ပဲချန်လှန့်ထားပါရယ်နိုင်ငံရေးအရာကိုစားမပြုတဲ့အရက်ဖတ်တာဝန်ရှိသူတွေကိုပဲတက်ရောက်ခွင့်ပြု ကမ္ဘောဒီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုထားပါတယ်။မြန်မာအရေးတိုးတက်မှုတွေကိုမတွေ့ရရင်ချင်းကတ်တဲ့ပုံစံပြောင်းလဲကောင်းပြောင်းလဲမှာဖြစ်တယ်လို့ပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားကတတိပေးထားတာပါ။
ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဖက်မြဝတီမြို့အနီးမှာလက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖမ်းဆီးခေါ်ဆောင်ပြီးတော့အလုတ်ခိုင်းစေခံရသူတွေထဲမလေးရှားနိုင်ငံသား53ယောက်ပါတယ်လို့မလေးရှားနိုင်ငံကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့ MHO က VOA မြန်မာပိုင်းကိုပြောပါတယ်။ဒါကြောင့်လဲဒီလူတွေကိုကယ်တင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြောင်းဝင်ဖို့ MHO အဖွဲ့ကတောင်းဆိုနေပါတယ်။ဒီလိုလူကုတ်ကူးခံရသူတွေကဲတင်နိုင်ရေးမှာမြန်မာအာဏာပိုင်တွေထိထိရောက်ဝင်ရောက်ပြီးတော့ကဲတင်တာမျိုးမလုပ်နိုင်သလိုဒေတာရင်နိုင်ငံတွေကလည်းဝင်ရောက်ကဲတင်တာမျိုးမလုပ်နိုင်တဲ့အတွက်ဒီကိစ္စမှာကုလသမဂ္ဂကအကြောင်းဝင်ဆောင်ရွက်ပေးဖို့မလေးရှားနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရအဖွဲ့ MHO နဲ့မလေးရှားလူမှုအဖွဲ့အစည်းအတွင်းရာဇဝတ်မှုတွေစောင့်ကြည့်တဲ့ MCCC အဖွဲ့တွေကကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုပါတယ်ဒီလူကုံကူကိုင်းဒီယာစဖို့ကိုင်းဟာမြန်မာအာဏာပိုင်တွေနဲ့ဆက်နွယ်ပတ်သက်နေပြီးတော့အဲ့ဒီအာဏာပိုင်တွေကအကာအကွယ်ပေးထားတဲ့အတွက်လူကုံကူတဲ့ကိစ္စတွေကိုသူတို့ဆက်ပြီးကျူးလွန်နေနိုင်တာပါလို့ MHO အဖွဲ့ရဲ့အတွင်းရေးမှူးချုပ်ဒါထုတ်ဟီရှာမူဒင်ဟာစစ်က POA ကိုပြောပါတယ်ဒီကိစ္စနိုင်ငံတကာအဖွဲ့အစည်းတွေကြောင်းဝင်ဆောင်ရွက်ဖို့ပြက်ကွက်နေမယ်ဆိုရင်မြန်မာနိုင်ငံဟာဒေတာရင်းလူမောင်းခိုကုံကူတဲ့ကိုင်းတွေလွတ်လွတ်လပ်လပ်ကျင်းလဲကျဆနိုင်တဲ့နေရာဖြစ်သွားလိမ့်မယ်လို့တတိပေးပါတယ်အစိုးရလက်အောက်ကမဟုတ်တဲ့အဖွဲ့အစည်းတွေကတစဉ်တရားဝင်ရရှိထားတဲ့စည်းနှင်အရာမလေးရှားနိုင်ငံသား53ယောက်ဖမ်းဆီးခံရပြီးတော့အလုတ်လုတ်ခိုင်းခံရပြီးသူတို့ကို KK Park ရာဇဝတ်ဂိုင်းကဖမ်းဆီးထားတာပါလို့ Mr. Hashim က VOA ကိုပြောပါရယ်ဒီလိုရာဇဝတ်ဂိုင်းတွေဖမ်းဆီးခံရပြီးတော့အလုတ်ခိုင်းခံရသူတွေထဲမှာအိန္ဒိယနိုင်ငံသား300လောက်ရှိတယ်ဆိုတော့ကိုလည်းအိန္ဒိယအစိုးရတာဝန်ရှိသူတွေကပြောဆိုထားပါရယ်မကြသေးခင်ကပဲအဲ့ဒီထဲကနှစ်ယောက်လူမျိုးရေးအိန္ဒိယရူပီးငွေ5သိန်းပေးရွေးခဲ့ရတဲ့အကြောင်းနဲ့အဲ့ဒီထဲက45ယောက်ကိုဒီရက်ပိုင်းအတွင်းပြန်လည်ကယ်တင်ထားတဲ့အကြောင်းအော်တိုဘာ5ရက်အိန္ဒိယနိုင်ငံထုတ် ANI သတင်းမှဖော်ပြပါရယ်။ဖမ်းပြီးတော့ပြန်ပေးဆွဲအလုပ်ခိုင်းခံရသူတွေလူမျိုးရေးမြန်မာနိုင်ငံတွင်းကအိန္ဒိယတန်ရုံနဲ့ဆက်သွယ်ဆောင်နေတဲ့အကြောင်းလဲအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပါရယ်
။မြန်မာစစ်တပ်ကိုလေရင်စီအထူးကတင်ပို့နေတဲ့ပူမာစွမ်းအင်ကုမ္ပဏီကသူပိုင်အစုရှယ်ယာတွေကိုပြည်ရင်းပုပ်လိကကုမ္ပဏီခုကိုရောင်းချတော့မှာဖြစ်ကြောင်းအောက်တိုဘာ5ရက်နေ့ဖို့တုံးနေမှာကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ပူမာစွမ်းအင်ကုမ္ပဏီကပူမာ Energy Asia Sun PEAS နဲ့မြို့သားစွမ်းအင်ဆိုင်ရာပူမာလေကြောင်းဝန်ဆောင်မှု NEPAS မှာရှိတဲ့သူ့ရဲ့အစုရှယ်ယာတွေကိုမြန်မာပုပ်လိကကုမ္ပဏီခုကိုရောင်းချမဲ့သဘောတူညီစာချုပ်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပူမာရဲ့ယင်းနှိမ့်နှံမှုတွေထဲမှာတီလဝါစိတ်ကမ်းမှာရှိတဲ့မြန်မာနိုင်ငံရဲ့အကြီးဆုံးလောင်စာဆီတင်သွင်းတဲ့ဂိတ်နဲ့လင်းစီတင်သွင်းတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။2022ခုဖေဖော်ဝါရီစစ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံတွင်းသူ့လုပ်ငန်းတွေကိုကနအူးမှာ ပူမားကရဆိုင်ပစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရက်သားတွေအတွက်လို့ပြောပြီးပြန်လည်လုပ်ကင်ခဲ့တာဖြစ်ပါတယ်။ပူမားစွမ်းအင်ကုမ္ပဏီဟာ2015မှာစတင်ပြီး PEAS နဲ့ NEPAS တွေကတဆင့်မြန်မာနိုင်ငံအတွက်လေယာဉ်စီးအဓိကတင်သွင်းနေတဲ့ကုမ္ပဏီဖြစ်ပါတယ်။ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတော့ပူမားစွမ်းအင်ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကထွက်ခွာရမှာသူ့အစီအစဉ်တွေကိုပွင့်လင်းမြင်သာစွာချပြပြီးသူရဲ့လေယာဉ်စီးဖြန့်ဖြူးရာအခြေခံစောင့်ဝင်တွေကိုစစ်တပ်ကလက်လန်းမမီအောင်ကာကွယ်ဖို့အပါအဝင်လုံခြုံစိတ်ချပြီးတာဝန်တည်တည်ထွက်ခွာရမျိုးဖြစ်အောင်လှုံ့ဆော်ရမှာဖြစ်ကြောင်းလည်းပြောပါရယ်။ဒါ့အပြင်သူထားခဲ့တဲ့လုပ်ငန်းတွေကိုမြန်မာစစ်တပ်ကဖြစ်စေစစ်တပ်နဲ့ဆက်နွယ်နေသူတွေဖြစ်စေလက်ထဲမရောက်အောင်လုပ်ဖို့လည်းတိုက်တွန်းထားပါရယ်။ရဲသားတွေကိုစစ်လေယာဉ်တွေတုံးတိုက်ခိုက်နေတဲ့မြန်မာစစ်တပ်ကိုလေယာဉ်စီးလက်လန်းမမီအောင်လှုံ့ဆော်ကြဖို့ AI အပါအဝင်ရဲဖက်အဖွဲ့အစည်းအများပြားကရောNUG မျိုးသားညီညွတ်ရေးအစိုးရကပါတောင်းဆိုနေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာထိန်းသိမ်းခံရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကပိုတာကိုတတ်မတော်အကြီးညိုပြက်အောင်လုံဆော်လုံဆောင်မှု electronic ဆက်သွယ်ရေးဥပဒေပုံမှန်တစ်ခုနဲ့ထောင်နှံခွနဲ့ပြစ်ဒဏ်ချမှတ်လိုက်ပါတယ်အင်းစိန်ထောင်အထူးတရားရုံးကအခုလိုပြစ်ဒဏ်ချမှတ်ခံရတဲ့ကိုပူတာကိုအမြန်ဆုံးပြန်လုပေးဖို့ဂျပန်အစိုးရကပြစ်ဒဏ်ချတဲ့နေမှာပဲတောင်းဆိုလိုက်ပါတယ်တိုရူကူဘိုတာဟာမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကိုတင်ယူရင်းဇူလိုင်လ30ရက်နေ့ကဖမ်းဆီးခံခဲ့ရတာပါသူ့ကိုစူပူမှုဖြစ်အောင်လုံဆောင်မှုတည်မားဖြောင်းဝေမှုတွေအပြင်လူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်ကောင်စီဘက်ကစွပ်စွဲထားပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအတွက်တော့ဆက်လက်စစ်ဆေးနေဆဲဖြစ်ပြီးလာမယ့်အောက်တိုဘာ10ရက်နေ့မှာတရားရုံးကကြားနာဖို့အစီအစဉ်ထားပါတယ်တိုရူကူဘိုတာဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေအတွင်အဖမ်းခံရတဲ့ဒုတိယမြောက်ဂျပန်နိုင်ငံသားဖြစ်ပါတယ်သူ့အရင်2023ခုနှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာဖမ်းဆီးခံခဲ့ရတဲ့တရင်ထောက်ယူကီကီတာဇူမီကတော့လောက်ကျန်တရင်ဖြတ်မှုနဲ့ဆွဲချက်တင်ခံရပေမဲ့2023ခုနှစ်မေလမှာစစ်ကောင်စီကပြန်လည်လွတ်ပေးခဲ့ပါတယ
်မြန်မာနိုင်ငံတွင်အကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့မိတ်ဆွေမြန်မာအဖွဲ့ကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဂုဏ်တင်ကြီးတဲ့နန်ဆန်စုချီးမြှင့်လိုက်ပါတယ်ဒီနေ့နန်ဆန်စုကိုတော့ဂျာမနီဝန်ကြီးချုပ်ဟာအန်ဂလာမာခေးနဲ့အတူဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့ပုဂ္ဂိုလ်တွေကချီးမြှင့်ခံရတဲ့အထက်မြန်မာနိုင်ငံကဒုက္ခသည်အရေးဆောင်ရွက်နေတဲ့မိတ်ဆွေမြန်မာအဖွဲ့အစည်းလည်းပါဝင်ခဲ့တာပါမြန်မာနိုင်ငံတွေနေရာစွန့်ခွာသူတွေပါဝင်နိုင်ငံတွင်းကလိုအပ်သူတွေကိုရေးပေါ်ထောက်ပံ့ရေးပစ္စည်းတွေကျန်းမာရေးနဲ့ပညာရေးတမွေးဝမ်းကြောင်းအခွင့်အလမ်းတို့ကိုမိတ်ဆွေမြန်မာအဖွဲ့ကအကူအညီပေးနေတာဖြစ်ပါတယ် UNHCR ရဲ့နန်ဆန်စုရေးချယ်ရေးအဖွဲ့က2022ခုနှစ်အတွက်စုရှင်တွေကိုအင်္ဂါနေ့မှာကြေညာခဲ့တာမှာတော့ဂျာမနီဝန်ကြီးချုပ်ဟောင်းအန်ဂလာမာခေးနဲ့အတူမော်တေးနီးယားနိုင်ငံကအမ်ဘီရာဖိုင်ယာဘရီဂိတ်ကော့စတာရီကာကဗင်စန်တာဂွန်ဇာလက်မြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့နဲ့အီရတ်နိုင်ငံကဆရာဝန်ဒေါက်တာနန်ဟန်ဟန်ဆန်တို့ရွေးချယ်ခံရပါတယ်နန်ဆန်စုဟာနော်ဝေးနယ်မြေတိရှာဖွေသူနဲ့လူသားချင်းစာနာမှုအကူအညီပေးသူဖရစ်ဂျော့ဖ်နန်ဆန်ကိုကိုယ်စားပြုထားတာဖြစ်ပါတယ်ဒုက္ခသည်တွေကိုကာကွယ်ရေးအတွက်ထူးချွန်ပြောင်ပြောင်စွာစွမ်းဆောင်ခဲ့ကြတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုချီးမြှင့်နေဆုလည်းဖြစ်ပါတယ်2022ခုနှစ်နန်ဆန်စုရွေးချယ်ခံရသူတွေကိုတော့အောက်တိုဘာ10ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဖာမှာအခမ်းအနားနဲ့ချီးမြှင့်မှာဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းမာခေကတော့ဒေါ်လာ300,000အတွက်ရွေးချယ်ခံရပြီးကျန်တဲ့ဒေသဆိုင်ရာစုရွေးချယ်ခံရသူတွေကတော့ဒေါ်လာ5,000စီချီးမြှင့်ခံရမှာဖြစ်ပါတယ်
ဒါကတော့နန်းလောင်နဲ့ကိုဝင်းခမောင်တို့စူးစီးတင်ပြခဲ့တာပါရှင်။အခုတစ်ဆက်ထဲမှာပဲဒီသတင်းပတ်တဲ့ထိတန်းရောက်ခဲ့တဲ့နိုင်ငံတကာသတင်းတချို့ကိုလည်းတင်ဆက်ပေးပါဦးမယ်။ရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းတချို့မြို့တွေကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွန်မှုကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေမြင့်တက်နေပါတယ်။ထိုင်းနိုင်ငံမှာတော့အမှုရင်မှုရင်ဆိုင်နေရတဲ့ရဲတပ်သားဟောင်းတစ်ယောက်ရဲ့ဓာတ်နဲ့ခုတ်တနက်နဲ့ပြစ်ခတ်မှုတွေကြောင့်နေကလေးဒင်းကျောင်းနေအရွယ်ကလေးငယ်20ကျော်သေဆုံးခဲ့ပါတယ်။အခုလိုတပတ်တွင်းမှာထိတန်းရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်တဲ့ကိုအောင်တို့တင်ပြထားပါတယ်ရှင်
။ယူကရိန်းရှိတောင်ပိုင်းကဇာပိုရီဇီယာမြို့လေကိုရုရှားကမစ်ဆိုင်းဒုံးကျည်ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူနေထိုင်ခဲ့တွေပျက်စီးပြီးတော့လူသေဆုံးမှုတွေရှိခဲ့ပါတယ်။ဇာပိုရီဇီယာအနုမြူတအားပေးစစ်ရုံကိုထိန်းချုပ်သိမ်းပိုက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးခဲ့ပြီးတဲ့နောက်ပိုင်းအောက်တိုဘာလ6ရက်နေ့မှာဒီမြို့ကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တာပါဒီဓာတ်ပေါင်းဖို့ကိုအစောပိုင်းကတည်းကရုရှားတပ်တွေထိန်းချုပ်ထားပြီးတော့သူတို့ရဲ့လက်အောက်မှာယူကရိန်းအင်ဂျင်နီယာတွေနဲ့ဝန်ထမ်းတွေကစစ်ရုံကိုလည်ပတ်နေရပါရုရှားရဲ့လုပ်ရဟာအနုမြူအကြောင်းပြယူကရိန်းအပြင်ဒဂဘာလုံးကိုပါဖိအားပေးထိန်းချုပ်နေတဲ့လုပ်ရဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇလွန်စကီကပြောပါတယ်ဒီ င်းပတ်ထဲမှာပဲယူကရိန်းနိုင်ငံကဒေသ၄ခုကိုရုရှားပိုင်ဖြစ်တတ်မှတ်တဲ့ဥပဒေတရက်ကိုရုရှားသမ္မတပူတင်ကလက်မဲ့ရေးထိုးအတည်ပြုလိုက်ပါလိမ့်။ယူကရိန်းကတော့ဒီလိုရုရှားအစိုးရရဲ့ကြီးညာချက်ဟာတရားဝင်မှုမရှိတဲ့အကြောင်းပြောဆိုပြီးတော့ရုရှားပိုင်ဖြစ်တတ်မှတ်ထားတဲ့နေမြေတွေကတချို့ကိုပြန်ပြီးတော့ထိန်းချုပ်ဖို့လှုံ့ဆော်နေချိန်မှာပဲရုရှားသမ္မတပူတင်ကအောက်တိုဘာလ5ရက်နေ့မှာတရားဝင်အတည်ပြုလိုက်တာပါ။ယူကရိန်းနိုင်ငံက Donetsk, Luhansk, Zaporizhia နဲ့ Kherson ဒေသတွေကိုရုရှားပိုင်ဖြစ်ဒီသတင်းပတ်အစောပိုင်းမှာပဲရုရှားလွှတ်တော်ကအတည်ပြုထားခဲ့တာပါ။ဒီဒေသတွေမှာရုရှားကခန့်အပ်ထားတဲ့အာဏာပိုင်တွေကလူထုဆန္ဒခံယူပွဲဆိုပြီးတော့မကြသေးခင်ကပဲကျင်းပခဲ့ပါသေး။ရုရှားကဆန္ဒခံယူပွဲလုပ်ခဲ့ပြီးတော့မကြခင်မှာယူကရိန်းတပ်တွေနိုင်ငံအရှိတ် Donetsk ဒေသမှာအချက်ကြာကြတဲ့ Liman မြို့ကိုပြန်ပြီးတော့သိမ်းနိုင်ခဲ့တယ်ဆိုပြီးတော့ဓာတ်ပုံတွေတကွာယူကရိန်းသမ္မတ Zelensky ကအောက်တိုဘာလ5ရက်နေ့မှာထုတ်ပြန်ခဲ့ပါသေးတယ်။မင်းကသမဂျိုးဘိုင်ဒန်ကတော့ရုရှားကိုပြန်တိုက်ဖို့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ625တန်းစီးရေးကူညီပေးဖို့ကိုလည်းဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ
်။ဥရောပတိုက်လောလင်လျောင်းနဲ့စီးပွားရေးဖွံ့ဖြိုးမှုတွေတိုးတက်ဖြစ်ပေါ်စေရေးအတွက်ရည်ရွယ်ပြီးဥရောပတိုက်အတွင်းမှာရှိတဲ့နိုင်ငံပေါင်း44နိုင်ငံကခေါင်းဆောင်တွေချက်သမရနိုင်ငံ Prag မြို့မှာအော်တိုဘာ6ရက်နေ့မှာတွေ့ဆုံပြီးတော့ဥရောပနိုင်ငံရေးအတိုက်အဝန်တည်ထောင်ရေးထိပ်သီးဆွေးနွေးပွဲကျင်းပပါရယ်ဒီထိပ်သီးဆွေးနွေးပွဲအတွက်ဥရောပတိုက်ကနိုင်ငံအားလုံးကိုဖိတ်ကြားခဲ့ပေမဲ့ရုရှားနိုင်ငံကိုတော့မဖိတ်ပါဘူးဒီဆွေးနွေးပွဲကိုပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အိုလက်ဖ်ရှိုးစ်တို့နှစ်ဦးကကမကထပြုကြပါရယ်ရုရှားကယူကရိန်းကိုဖေဖော်ဝါရီလ24ရက်နေ့မှာစတင်ကြော်တိုက်ခိုက်တဲ့ပွဲဖြစ်နေချိန်မှာယူကရိန်းကို EU ပါတကဖွဲ့အဖြစ်လက်ခံရေးဖိအားပေးမှုတွေထွက်ပေါ်နေချိန်မှာဒီထိပ်သီးဆွေးနွေးပွဲကိုကျင်းပတာလည်းဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲဟာရုရှားမပါတဲ့ဥရောပတိုက်အစုအဖွဲ့အစ်ကိုစတင်မဲ့ဆွေးနွေးပွဲဖြစ်ကြောင်းရုရှားကိုဒီအစုအဖွဲ့ကနေထာဝရဖျက်ချင်ထားမှာမဟုတ်ပေမဲ့သမ္မတပူတင်ဦးဆောင်တဲ့ရုရှားအတွက်တော့ဒီဆွေးနွေးပွဲမှာထိုင်ကုန်နေရာမရှိကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဇက်ဘိုရဲလ်ကသတင်းတောက်တွေကိုပြောပါတယ်
ဒီသင်္ဘက်အတွင်းမှာမြောက်ကိုရီးယားနိုင်ငံကဒုံးကျည်စမ်းသပ်မှုနှစ်ကြိမ်ထက်မနည်းလှုပ်ဆောင်ခဲ့ပါလေ။အော်တိုဘာလ၄ရက်နေ့မှာမြောက်ကိုရီးယားကစမ်းသပ်ပြုလုပ်လိုက်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘော်ကိုဖျက်ချော်ခဲ့ပြီးတော့ပြည်လဲပြည်တဲ့ကိုဆင်းသွားပါလေ။အော်တိုဘာလ၆ရက်နေ့မှာလည်းတာတိုပြည့်ပဲ့ထင်းတက်ဒုံးကျည်နှစ်စင်းပြုလုပ်ခဲ့ပါလေ။မြောက်ကိုရီးယားနိုင်ငံကစနေရက်အတွင်းမှာ၆ကြိမ်ဒုံးကျည်စမ်းသပ်ပြုလုပ်ခဲ့ပါလေ။အော်တိုဘာလ၆ရက်နေ့ဒုံးကျည်ပြစ်ခတ်မှုတွေမကဘဲနဲ့မြောက်ကိုရီးယားဘက်ကစစ်လေရေးစနစ်စင်ပြန်တန်းတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဘက်ကလည်းအေဒီရဲ့ထဲမှာစစ်လေရေးအဆင့်30ဖြန့်ကျက်ပြီးတော့ပြန်တန်းခဲ့ပါလိမ့်။ဒီသတင်းတွေမှာတောင်ကိုရီးယားနဲ့အမေရိကန်တို့လေးတပ်ပူးတွဲစီလေးချင်းမှုတွေကျင်းပခဲ့ပါလိမ့်။မြောက်ကိုရီးယားကိုနျူကလ িয়ার စမ်းသပ်မှုတွေပယ်ထိန်တဲ့မစ်ဆိုင်တုံးပစ်ခတ်မှုတွေမလုပ်ဖို့လုံခြုံရေးကောင်စီကတားမြစ်ထားပြီးတော့အရေးယူမှုတွေချမှတ်ထားတာနှစ်တော်ကြာနေပြီဖြစ်ပေမဲ့လည်းမကြာခင်နှစ်တွေအတွင်းမှာတော့မြောက်ကိုရီးယားကိုနျူကလ িয়ার ဆွေးနွေးပွဲစကားဝိုင်းထဲမှာပြန်ပြီးတော့ရောက်လာအောင်ဆွေးဆောင်တဲ့အနေနဲ့သူ့ပေါ်တန်းခတ်တာတွေဖြေလျှော့ပေးဖို့တရုတ်နဲ့ရုရှားတို့ကတောင်းဆိုလာပါတယ်။ဒီကြောင့်ကိုဒီသတင်းထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအမေရိကန်ကထောက်ပြပြောဆိုခဲ့ပါတယ်။
ရည်နံထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့ရုရှားပါဝင်တခြားရည်နံထုတ်လို့ရောင်းချတဲ့နိုင်ငံတွေကရည်နံဈေးနှုန်းကိုထိန်းချနိုင်မှုရည်ရွယ်ပြီးထုတ်လုပ်မှုလျှော့ချဖို့သဘောတူလိုက်ပါတယ်။ဒါကြောင့်ရှီလာကစပြီးတော့ပုံမှန်ထုတ်နေကြတဲ့တရက်ကိုစီနသန်းလျှော့ထုတ်မယ်လို့အော်တိုဘာ9ရက်နေ့မှာကြေညာခဲ့ပါတယ်။ကမ္ဘာစီးပွားရေးနဲ့ရည်နံဈေးကွက်မသေးမချာမရေရာမှုတွေကြောင့်အခုလိုလျှော့ချထုတ်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ရည်နံထုတ်လို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကပြောပါတယ်။OPEC ဆုံးဖြတ်ချက်ကြောင့်လာမယ့်လတွေတည်းကမ္ဘာစီးပွားရေးကျဆင်းမှုအနေနဲ့ပိုကြီးမလာနိုင်တယ်လို့အကဲပြတ်တွေကခန့်မှန်းပါတယ်။ကမ္ဘာဈေးကွက်မှာရေနံဈေးလအတန်ကြာကျဆင်းနေပေမဲ့ဒီအပိုင်းတွေတည်း OPEC ကရေနံရှော့ချထုတ်လို့တော့မယ်လို့ဆိုတာကြောင့်ရေနံဈေးပြန်တက်လာနေပါတယ်။
ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကအနည်းကလေးတိုင်းကျောင်းတစ်ကျောင်းတည်းကိုအော်တိုဘားလ6ရက်နေ့တုန်းကတရက်သမားတရဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်ကလေးငယ်အများစုအပါအဝင်လူအယောက်30ကျော်သေဆုံးခဲ့ပါသည်ထိုင်းနိုင်ငံနုံဘူအားလမ်ဖူပြည်နယ်ထဲမှာရှိတဲ့အနေခရီးတိုင်းကျောင်းတစ်ခုမှာ6ရက်နေ့နေ့လယ်ပိုင်းအစောပိုင်းမှာဖြစ်ခဲ့မှုဖြစ်ခဲ့တဲ့အကြောင်းထိုင်းရဲမှုအချုံယွန်ခရိုက်တောင်ကအေဘီသတင်းကိုပြောပါလေကျောင်းထဲဝင်ပြီးတော့ပြစ်ပေးတဲ့နောက်တရသမားကအင်ကိုပြန်ပြီးတော့ဇနီးနဲ့ကလေးဖြစ်သူကိုလည်းပြစ်တက်ခဲ့ပါလေသူကိုယ်သူလည်းအဆုံးစီရင်ခဲ့တယ်ဆိုပြီးတော့ဒေတာတွေသတင်းတွေမှာဖော်ပြထားပါလေတနသမားလက်ချက်နဲ့ကလေးငယ်22ယောက်အပါအဝင်လူ35ယောက်တိတ်ဆုံးနေဆိုပြီးတော့ရဲတပ်ဖွဲ့ပြောတာကိုကိုကာပီရိုက်တာတတိယမှာရေးသားထားပါတယ်တိတ်ဆုံးသွားတဲ့ဆရာဆရာမတွေထဲမှာကိုဝင်ရှစ်လရှိနေတဲ့ဆရာမတယောက်လည်းပါသွားတဲ့အကြောင်းရေးကပြောပါလေမျက်မြင်တွေပြောဆိုချက်အရတနသမားကတနက်အပြင်ဓာတ်ပါကင်ဆောင်သွားတယ်လို့ပြောပါလေ ตนะตมะกะมุยเสวามุซวยเจ็ดติเนปิเกเนตองกะยารุกะเนเพชาคันทายาดิเยวนันฮองเตียผิดเดซุปิยอทายเยเดพွဲกะอดีปิดอกุไรตมะยีตาทาบาดิตนะตมะกะปิคะมุมะผิดเคนนายบันลีมาดิเอ้ยมุยเสวามุซวยเจ็ดเนเตียยงมาจานาซิซิคันเกยาเดซุปิยอเยกะเปียวบาดิดิพิเยจองโลอันอาเตียเปียวเตซงเตียยาเดตุปิยเยมีตาซุยเนแทตุวันเนจีกวยยาเดจาวนจีจุ
ပရာယုချန်ဝချာကဖေ့စ်ဘွတ်လူမှုကွေရာမှာကြီးညာရထုတ်ပြန်ပြောဆိုခဲ့ပါတယ်အခင်းဖြစ်တဲ့နေရာကိုချက်ချင်းသွားရောက်ပြီးတော့ချက်ချင်းကူညီအဖြေရှာဖြေရှင်းမှုရဲချုပ်ကိုညွှန်ကြားထားတဲ့အကြောင်းကိုလည်းထိုင်းဝန်ကြီးချုပ်ပရာယုကထည့်ပြောသွားပါတယ်ဒီသရုံးဘတ်ထဲမှာနိုဘယ်ဆုတချို့ကိုကြီးညာခဲ့ပါတယ်2019နှစ်အတွက်ဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုအမေရိကန်ရဲ့ဒိမတ်နိုင် တ်မှုအတွက်လှုပ်ဆောင်ခဲ့တာကြောင့်စုချင်းမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါရယ်2022ခုနှစ်အတွက်ယူဘပေရဆိုင်ရာနိုဘယ်ဆုကိုပြင်သစ်အမေရိကန်နဲ့ဩစတြေးလျပညာရှင်၃ယောက်ကပူးတွဲရရှိခဲ့ပါရယ်ရှုပ်ထွေးတဲ့အခြေအနေမှာရှိတဲ့အမုံမွားတွေရဲ့ချိတ်ဆက်ရောရှက်နေပုံကိုလေ့လာခဲ့တာဖြစ်ပြီးသူတို့ရဲ့လေ့လာတွေ့ရှိချက်က Quantum ယူပဘေဒနည်းပညာအတွက်ခေတ္တကိုဖော်ဆောင်ပေးနိုင်တဲ့အခြေခံအုတ်မြစ်ဖြစ်တာကြောင့်အခုလိုဆုချင်းမြင်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကကြေညာပါတယ်။ဆေးပညာဆိုင်ရာနိုဘယ်ဆုကိုဆွေရင်လူမျိုးဒေါက်တာဆွမ်တေပက်ဘိုးကိုချီးမြှင့်လိုက်ပါတယ်။လူသားတို့ရဲ့စင်ကဲဖြစ်စဉ်ဆိုင်ရာမျိုးရိုးဗီဇဆိုင်ရာရှာဖွေတွေ့ရှိမှုအတွက်ဒေါက်တာဆွန်တေပက်ဘိုးကို2022ခုနှစ်အတွက်ဇီဝကံမဗေဒဆေးပညာဆိုင်ရာနိုဘယ်ဆုကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ကြောင်းသူရွေးချယ်ရေးကော်မတီကကြေညာသွားပါတယ်။စာပေဆိုင်ရာနိုဘယ်ဆုအတွက်ပြင်သစ်စာရေးဆရာမအန်နီအနော့ခ်ကိုချီးမြှင့်ခဲ့ပါတယ်။သူ့ရဲ့ပင်ကိုညံစွမ်းကွဲလွဲမှုနဲ့အတားအဆီးတွေကိုပေါ်ထုတ်ပေးနိုင်တဲ့ရဲစွမ်းတက်တီးနဲ့လက်တွေ့စွမ်းပကားတွေအတွက်အခုလိုစုရွေးချယ်ချီးမြှင့်တာဖြစ်ကြောင်းစုရွေးချယ်ရေးအဖွဲ့ကပြောပါရယ်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအောက်တိုဘာ9ရက်နေ့ကကြေညာခဲ့ပြီးအောက်တိုဘာ10ရက်နေ့မှာတော့စီးပွားရေးဆိုင်ရာဆုတို့ကိုအသီးသီးကြေညာမှာပါကယောဂါကြောင့်နှစ်နှစ်ကြာဆိုင်ထားတဲ့နိုဘယ်ဆုပေးပွဲတွေဒီနှစ်မှာတော့ဒီဇင်ဘာ10ရက်နေ့ဆွေဒင်နိုင်ငံစတော့ခေါင်းမြို့မှာလူကိုယ်တိုင်ချီးမြှင့်ပေးသွားဖို့အစီအစဉ်ထားပါရယ်ခင်ဗျာ
VOA ကအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ bambis@voanews.com စီကိုစာရေးသားအီးမေးလ်ပို့ပေးနိုင်ကြပါတယ်ရှင်။ VOA အစီအစဉ်တွေကိုည10:00နာရီထိလိုင်းတို့31 32 52 kHz 6833ည6393ည5885တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့အောက်တိုဘာ8ရက်စနေနေ့ညပိုင်းအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ရုရှားကိုယူကရိန်းကတံပြန်ထိုးစစ်ဆင်နေချိန်မှာရုရှားရဲ့အဓိကသယ်ယူပို့ဆောင်ရေးတံတားကြီးဒီနေ့ကားပုံကြောင့်မိလောင်ပျက်စီးသွားရပါတယ်။ယူကရိန်းလက်အောက်ကနေရုရှားသိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားနိုင်ငံခြားဆက်သွယ်ထားတဲ့ဒီတံတားကြီးရဲ့ခရိုင်းမီးယားဘက်ခြမ်းကလာတဲ့အချိန်မှာဒီနေ့မနေ့6နာရီ9မိနစ်မှာပဲ9မိနစ်မှာပဲကားပုံပေါက်ကွဲပြီးလောင်စာဆီတင်ရင်9စီးမိလောင်သွားတယ်လို့ရုရှားရဲ့ကျန်းဖက်မှုတိုက်ဖြတ်ရေးကော်မတီကထုတ်ပြန်လိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ယူကရိန်းရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုယူကရိန်းဘက်ကပြန်လည်တိုက်ခိုက်သိမ်းယူနေချိန်မှာ2014ခုနှစ်ကတည်းကရုရှားသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုဆက်သွယ်ထားတဲ့တခုပြီးသောကတ်စ်တံတားကြီးဒီနေ့မနေ့ကြီးကြီးမားမားပျက်စီးသွားခဲ့တာပါဒီယူကရိန်းရေးနဲ့ပတ်သက်ပြီးပဲရုရှားနဲ့နောက်နိုင်ငံတွေကြားနျူကလ িয়ার ပဋိပက္ခဖြစ်နိုင်ခြေပေါ်စိုးရိမ်မှုတွေကြီးထွားလာနေချိန်မှာတရုတ်ကဖြည့်ရှင်းပေးနိုင်မလားဆိုတဲ့မျှော်လင့်ချက်တွေရှိပေမဲ့လိလာသုံးသက်သူတချို့ကတော့တရုတ်ဟာပေါ်ဝင်ကူညီဖြည့်ရှင်းလူစိတ်ရောဖြည့်ရှင်းနိုင်စွမ်းရောမရှိပါဘူးလို့ပြောလိုက်ပါတယ်။ရုရှားသမ္မတပူတင်ပေါ်လွှမ်းမိုးနိုင်မဲ့သူရှိမယ်ဆိုရင်ဒါဟာတရုတ်ပြည်ပဲဖြစ်မယ်ဆိုပေမဲ့တရုတ်သမ္မတရှီကျိပင်လက်အောက်တရုတ်နိုင်ငံခြားရေးမူဝါဒဟာကမ္ဘာအရေးထက်ပြည်တွင်းအရေးကိုသာပထမဖြစ်တယ်ဆိုတဲ့မူကြောင့်ကြားဝင်ဆောင်ရွက်ဖို့အခြေအနေနည်းတယ်လို့လန်ဒန်ဆိုးဝက်စ်တက္ကသိုလ်ရဲ့တရုတ်ရာဌာနဒါရိုက်တာစတီဗ်ဆန်ကထောက်ပြခဲ့ပါတယ်ခင်ဗျာ။မြန်မာစစ်တပ်ကျူးလွန်မှုတွေကဒေသတွင်းတည်ငြိမ်မှုပေါ်အန္တရာယ်ကြီးမားနေပြီလို့ကုလသမဂ္ဂမှသံမကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်။ပြည်တွင်းနဲ့နိုင်ငံတကာဥပဒေတွေကိုအစင်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကျူးလွန်မှုတွေဟာဒေသတွင်းတည်ငြိမ်အေးချမ်းမှုပေါ်ကြီးမားတဲ့အန္တရာယ်ကျရောက်နေပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂမှမနေ့ကတတိပေးလိုက်ပါတယ်။နေရောင်မျိုးကုလသမဂ္ဂဌာနချုပ်မှာ89ချိန်မြောက်ကုလထူထူညီလာခံရဲ့ဥပဒေရေးဆက်ကော်မတီစီဝေးတစ်ခုမှဥကြမုံထွန်းကမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေနေရွှန့်ခွာထွက်ပြေးနေရပြီးထိုင်းနိုင်ငံအပါအဝင်ဒေသတွင်းလုံခြုံရေးပေါ်လူတွေအများပြားထွက်လာတာကြောင့်ဆိုးကျိုးကြီးမားလာတယ်လို့အခုလို့ဒ တင်ပြသွားခဲ့တာဖြစ်ပါတယ်ခင
်ဗျ VOA မြန်မာပိုင်းရဲ့အောက်တိုဘာလ8ရက်စတီဒီညဘက်ထုတ်လွှင့်မှုတွေကတော့ဒီလောက်ပါပဲရှင်အခုညဘက်အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုက9ရက်နိုင်ဖြစ်ပါတယ်ရုပ်တံပိုင်းအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN1 တို့ဖြစ်ကြပါတယ်။ VOA မြန်မာပိုင်းရဲ့နက်ဖက်တနင်္ဂနွေနေ့မနေ့အစီအစဉ်တွေကြရင်တော့လိုင်းတို25 40 51 kHz 12139 8439 9965တို့ကနေလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တရေကျွတ်ကာလမှာတော်တာရှင်တွေအားလုံးစိတ်ရောကိုယ်ပိုင်အေးချမ်းကြပါစေ။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.